Welcome to the Voice of America in Burmese.
Mingla menek himashe. Washington Bureau of VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 49ရုပ်ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါ။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းကတော့မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးကျည်တစ်ခုဒေသစံတော်ချိန်ဗုဒ္ဓဘုနေ့အစောပိုင်းကပြစ်လွတ်ခဲ့ပါတယ်။အမေရိကန်မှာအခွန်ငွေကောက်ခံမှုစနစ်ကိုပြင်ပြောင်းလဲရေးအတွက်အခြေတင်ဆွေးနွေးမှုတွေဖြစ်ပေါ်နေပါတယ်။ပိုဟမ်မင်းကြီးဟာဒီကနေ့ဂျက်ဆန်ခွင်းမှာဝတ်ပြုဆူတောင်းပွဲကျင်းပဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆောင်မဝင်းနဲ့အတူတင်ပြပေးသွားမှာခင
်။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပိုဟမ်မင်းကြီး Francis ဟာမနေ့ကနေပြည်တော်မှာပြောကြားခဲ့တဲ့သူ့ရဲ့အရေးပါတဲ့မိန့်ခွန်းထဲမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးခေါ်ဝေါ်သုံးဆွဲခဲ့ခြင်းရှိတဲ့အပေါ်မှာတော့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ခဲ့ကြပါတယ
်။ Hope.really failed. He spoke out about the Rohingya when he was in the safety of being in Rome.
ဒါကတော့ HRW ရဲ့ပြောခွင့်ရပုဂ္ဂိုလ်နဲ့ VOA ဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံမှာသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီကနေ့မှာပုဂ္ဂိုလ်ဟမ်မင်းကြီး Francis နဲ့အတူကက်သလစ်ဘာသာဝင်တွေရဲ့လူထုဝတ်ပြုဆုတောင်းပွဲအခမ်းအနားကျင်းပဖို့ရှိတာနဲ့ပတ်သက်လို့ဝတ်ပြုဆုတောင်းပွဲတဘောတဘာဝနဲ့ပတ်သက်ပြီးတော့လဲကြားဖို့ရှိပါတယ်ရှင်။ဒါအပြင်နောက်ပိုင်းမှာထုတ်လွှင့်မယ့်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာလဲပုဂ္ဂိုလ်ဟမ်းမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ပေါ်သုံးသက်ချက်တွေကိုတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝီတို့ကပြောပြပါအောင်ရှင
်။မြောက်ကိုရီးယားနိုင်ငံကသူ့ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ကမ္ဘာကဝိုင်းဝန်းဖြစ်တင်ရှုတ်ချမှုတွေကိုဆန့်ကျင်ပြီးတိုက်ချင်းပြစ်ဒုံးကျည်တစ်စီးကိုအင်္ဂါနေ့ကပြစ်လွတ်လိုက်ပြီးမှဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ
်။ We will take care of that situation. We take it very seriously.
ဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမှာဖြစ်ကြောင်းနဲ့မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်စမ်းသပ်ပြစ်လွတ်မှုကိုအလေးနက်ထားကင်တွယ်ဆောင်ရွက်နေကြောင်းသမ္မတထရမ့်ကအင်ပြူတော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒီကိစ္စကိုဘလို့ကင်တွယ်ဖြေရှင်းသွားမယ်ဆိုတဲ့အသေးစိတ်ကိုတော့သမ္မတထရမ့်ကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ချင်းကပ်ဆောင်ရွက်ပုံကတော့ပြောင်းလဲခြင်းမရှိဘူးလို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့ဒီတိုက်ချင်းပြစ်ဒုံးကျည်ဟာအရင်ကမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်ခဲ့တဲ့ဒုံးကျည်တွေနဲ့ပိုဝေးပြီးပိုမြင့်တဲ့ဒေသကိုရောက်ခဲ့တယ်လို့ပြောပါတယ်။ဒါဟာကမ္ဘာနေရာဒေသမရွေးကိုချင်းချောင်းနိုင်တဲ့ဒုံးကျည်ကိုတိဆောက်နိုင်ရေးအတွက်မြောက်ကိုရီးယားကစူးစမ်းလှုပ်ဆောင်နေခြင်းဖြစ်ကြောင်းမြောက်ကိုရီးယားဟာကမ္ဘာငြိမ်းချမ်းရေးအတွက်အန္တရာယ်ရှိကြောင်းလည်းဝန်ကြီးမက်ဒစ်ကပြောပါတယ်။ဝါရှင်တန်စံတော်ချိန်ညနေ 7:18 မိနစ်ခန့်ကမြောက်ကိုရီးယားဒုံးကျည်လက်နက်ဒဇင်းကိုပြစ်လွတ်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကစုံစမ်းသိရှိခဲ့ရပြီးကနဦးခမန်းကျဲအရဒီဒုံးလက်နက်ဟာ ICBM လို့ခေါ်တဲ့တိုက်ချင်းပြစ်ဒုံးလက်နက်ဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးရောဘတ်မန်နင်းကသတင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီဒုံးကျည်ဟာဂျပန်ပင်လယ်ပြင်အတွင်းပြတ်မကျခင်ကီလိုမီတာ1000လောက်ပြန်တန်းခဲ့တယ်လို့ဆိုပါတယ
်။အမေရိကန်ဗဟုအစိုးရကအတုံးစီဖြတ်တောက်မဲ့အလားအလာနဲ့အမေရိကန်အခွန်ငွေဆောင်မှုအနာဂတ်ရေးအပြင်အမေရိကန်နိုင်ငံကိုကလီးဘောဝကလေးရရောက်ရှိလာတဲ့တရားမဝင်အခြေချသူတိမ်မောင်းများစွာတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တီအခြေတင်ဖြစ်နေကြတဲ့အတွက်ကြောင့်လွှတ်တော်မှာအင်္ဂါနေ့ကတင်းမာမှုတွေစိုးရိမ်မှုတွေလွှမ်းမိုးနေခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်ထိပ်တန်းလွှတ်တော်အမတ်တီနဲ့တွေ့ဆုံမှုစီစဉ်ထားတာကိုကြိုတင်ပြီးတော့ပြည့်ရဲပြုခဲ့တဲ့အတွက်ကြောင့်အောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်နန်စီပလိုစီနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချတ်ရှူမာတို့ကတမနာနဲ့မတွေ့ဆုံမှုဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအစိုးရယာယီပိတ်ပစ်ရမယ့်အခြေအနေကိုရှောင်ရှားနိုင်ဖို့အတွက်ဒီမိုကရက်နဲ့ရီပက်ဘလီကန်နှစ်ပါတီစလုံးသဘောတူညီမှုရဖို့ကြိုးပမ်းခဲ့ကြပါတယ်ဒီမိုကရက်နဲ့အင်ပီရိုတို့ကြားသဘောတူညီမှုရဖို့တမနာကမမြင်တဲ့အတွက်ကြောင့်လွှတ်တော်မှာရှိတဲ့ရီပက်ဘလီကန်အမတ်တွေနဲ့ဆက်ပြီးတော့ဆွေးနွေးခြင်းဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်းပလူစီနဲ့ရှူမာတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်အစိုးရရဲ့အတုံးစိတ်အတိုးပြုခွင့်ကာလအာဒီဇင်ဘာလ၈ရက်နေ့မှာကုံဆုံးမှာဖြစ်ပါတယ်အဲ့ဒီအတုံးပြုခွင့်အာဏာကိုလွှတ်တော်နှစ်ရစလုံးကအချိန်တိုးပေးဖို့သဘောတူညီမှုမရှိအောင်ဆိုရင်အမေရိကန်အစိုးရရဲ့တစိ့တစ်ပိုင်းကိုပိတ်ပြရမယ့်အခြေအနေမျိုးရှိနေပါတယ်
မြန်မာနိုင်ငံကိုလေးရကြဒေတာစာကြီးကြွလာတဲ့ပိုဟမင်းကြီး Francis ဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့ရောက်လာကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြက်ဆန်ကွဲမှာတွေ့ဆုံမဲ့ဝတ်ပြုစုတောင်းပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။အင်္ဂါနေ့အစောပိုင်းကတော့ပိုဟမင်းကြီးကမတူညီတဲ့ဘာသာတွေအကြညီညွတ်မှုရှိကြဖို့နေပြည်တော်မှာပြောကြားတဲ့မင်းကွန်းအတွင်ထည့်သွင်းပြောကြားခဲ့ပေမဲ့ရိုဟင်ညာဆိုတဲ့ဝဟာရကိုတုံ့နှုံဖော်ပြခဲ့ခြင်းမရှိပါဘူး။အစိုးရတာဝန်ရှိသူတွေတန်တမာနေလူမှုအခြေပြုအဖွဲ့ခေါင်းဆောင်တွေကိုနေပြည်တော်နိုင်ငံတကာ convention center မှာတွေ့ဆုံမင်ကွန်းပြောကြတာမှာပိုဟမင်းကြီးကမြန်မာပြည်ညီညွတ်ရေးနဲ့ပြန်လည်တည်မြဲရေးကိစ္စတွေကိုအလေးထားပြီးပြောကြားခဲ့ပါတယ်။နိုင်ငံတော်အခမ်းအနားပိုဟမင်းကြီးဟာတမရနိုင်ငံတော်တမရဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့ရောက်လာတာမှာမနေ့အင်္ဂါနေ့ကတမရအိမ်ပြူတော်မှာခန်းနာနဲ့ကြိုဆိုခဲ့ပါတယ်အိမ်ပြူတော်မှာပဲတမရအိမ်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့ပိုဟမင်းကြီးတို့တီးကြားတွေ့ဆုံခဲ့ကြပါတယ်ပိုဟမင်းကြီးဟာနိုဝင်ဘာလ30ရက်နေ့မနေ့ဖြန်မှာတော့စိတ်မယ်ရီကက်သီဒရယ်မှာတွေ့ဆုံပွဲပြုလုပ်ဖို့ရှိပါတယ်အဲဒီနောက်မှာပိုဟမင်းကြီးဟာမြန်မာပြည်ကထွက်ခွာပြီးတော့ဘင်္ဂလားဒေ့ရှ်ကိုခီးဆက်မှာဖြစ်ပါတယ
်ညမကြခင်ကပြန်ပြီးတော့နိုးထလာတဲ့ရုရှားနိုင်ငံရဲ့ချင်းချောက်မှုအပေါ်အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ဥရောပမဟာမိတ်တွေကသတိပြုမိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာပြောကြားလိုက်သလိုဥရောပကိုရုရှားရဲ့အန်နီကနေကာကွယ်တားဆီးနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အားပြည့်ထားတယ်လို့လည်းပြောပါရတယ်။ဝန်ကြီး Tillerson အနေနဲ့ဥရောပကိုတွားရောက်မဲ့ခီးစဉ်မတိုင်ခင်ရက်ပိုင်းလိုမှာအခုလိုမှတ်ချက်ပေးစကားပြောဆိုလိုက်တာဖြစ်ပါတယ်။ရှေ့သတင်းပတ်အတွင်းတွားရောက်မဲ့သူ့ရဲ့ခီးစဉ်တွင်ဝန်ကြီး Tillerson ဟာမြောက် Atlantic Council NAC နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။ယူကရိန်းနိုင်ငံအပေါ်ရုရှားရဲ့ကျူးကျော်ရန်စမှုကြောင့်အမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးမှာအတားအဆီးခလုတ်သကင်းဖြစ်ခဲ့ရတယ်လို့ဥရောပဆိုင်ရာမူဝါဒရေးရာမင်းကွန်းပြောဆိုတဲ့နေရာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လီဆင်ကပြောဆိုလိုက်ပါတယ်ခင်ဗျာ
။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တခါတရင်တွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာကမ္ဘာလုံးဆိုင်ရာသဘောတူစာချုပ်ပါအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုကြီးကြပ်ကုကွယ်ရတဲ့ကုလသမဂ္ဂကျွမ်းကျင်သူများအဖွဲ့ကရခိုင်ပြည်မြောက်ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေရဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ပြီးအထူးအစီရင်ခံစာတင်သွင်းဖို့မြန်မာအစိုးရကိုမြစ်တမ်းရက်ခံလိုက်ပါတယ်ကုလသမဂ္ဂလက်အောက်ခံအမျိုးသမီးများအပေါ်နှိမ်ချဆက်ဆံမှုပပျောက်ရေးကော်မတီစီရောကပြီးခဲ့တဲ့သတင်းပတ်အတွင်းဂျနီဗာမှာကျင်းပတဲ့ပုံမှန်အစည်းအဝေးကနေအဲ့ဒီဆုံးဖြတ်ချက်ကိုချလိုက်တာကြောင့်မြန်မာနိုင်ငံအနေနဲ့6လအတွင်းကုလသမဂ္ဂအထွေထွေညီလာခံကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်မြစ်တရခန့်ချက်ကိုနိုဝင်ဘာလ29ရက်တနင်္လာနေ့ကပို့လိုက်ပြီးဖြစ်တာကြောင့်ဒီအစီရင်ခံစာကို2018ခုနှစ်မေလ28ရက်နေ့မတိုင်ခင်မြန်မာအစိုးရကတင်သွင်းရမှာဖြစ်ပါတယ်1982ခုနှစ်အောက်တိုဘာလမှာကော်မတီပထမဆုံးအကြိမ်ကျင်းပတဲ့ဆွေးနွေးပွဲနောက်ပိုင်းအခုလိုအထူးအစီရင်ခံစာတင်သွင်းဖို့တောင်းဆိုတာဒါပါနဲ့ဆို၄ချိန်မြောက်ဖဲရှိပါသေးတယ်ကမ္ဘာတဝန်းကလူခွင့်ရေးဆိုင်ရာကြွန့်ကျင်သူတတိပုဂ္ဂလပညာရှင်23ဦးနဲ့ဖွဲ့စည်းထားတဲ့ကော်မတီကရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်လတွေအတွင်ဖြစ်ပေါ်ခဲ့တဲ့အမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်ကျူးလွန်မှုတွေအပါအဝင်တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုမြန်မာအစိုးရအနေနဲ့တင်ပြပေးဖို့တောင်းဆိုထားပါတယ်။စီရောအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့စာချုပ်ပါသဘောတူညီချက်တွေနဲ့တောင်းဆိုတဲ့ဒီအစီရင်ခံစာကိုမဖြစ်မနေတင်သွင်းပေးဖို့တာဝန်ရှိနေပါတယ်
။ကမ္ဘာမှာလူတီများထင်ရှားတဲ့အင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေကျွန်းပေါ်မှာရှိတဲ့မီးတောင်ကြီးဟာအင်္ဂါနေ့မှာဆက်လက်ပြီးတော့ပောက်ကွဲနေပြီးမီးတောင်ကမှုတ်ထုတ်တဲ့ပြားတွေဟာနှစ်မိုင်ခွဲအမြင့်ရှိပြီးတော့တောင်းနဲ့ချီတဲ့ခီးသွွားတွေခီးမဆက်နိုင်မင်းနဲ့ဒုတိယမြောက်ရဲ့အဖြစ်ဆက်ပြီးတော့တောင်းတင်နေကြပါတယ်အဲ့ဒီမီးတောင်ကြီးဟာတစ်ချိန်ကတမိုင်းမှာလူသက်တွေဆုံးရှုံးရတဲ့အထိဖြစ်ခဲ့မှုပါတယ်မီးတောင်ဝမှာချော်ရည်တွင်းကြီးဖြစ်နေပြီးတော့မီးတောင်ပောက်ကွဲမှုအခြေအနေဘယ်လောက်ဆိုးရွားမယ်ဘယ်အချိန်လောက်ထိဆက်ပြီးတော့ပောက်ကွဲနိုင်မယ်ဆိုတာမသိနိုင်သေးပဲရှိနေပါတယ်အာနာပိုင်နေဟာမောင့်အကွန်မီးတောင်တဝိုက်ကိုသတိပေးချက်အမြင့်ဆုံးထုတ်ပြန်ထားပြီးတော့လူပေါင်းတသိန်းကိုမီးခိုးရောင်နဲ့အဖြူရောင်ငွေတွေကောင်းကင်မှာမှုတ်ထုတ်နေတဲ့မီးတောင်ဝရှိရာရက်ကနေ6မိုင်အတွင်းမှာမနေကြဘူးနှိုးဆော်ထားပါတယ်1963ခုနှစ်ကအဲ့ဒီမီးတောင်ပောက်ကွဲရမှာလူပေါင်း1000လောက်တည်ဆုံခဲ့ရပါတယ်ကျွန်းတဝိုက်လေလူထဲမှာပြတ်နေတဲ့တိတ်သီးတဲ့မီးတောင်ပြားတွေကလေရင်ရဲ့အင်ဂျင်ကိုထိခဲ့မှာစိုးရိမ်တဲ့အတွက်ကြောင့်ဘာလီနိုင်ငံတကာလေစိတ်ကိုနောက်ထပ်24နာရီဆက်ပိတ်ထားဖို့တာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားပါတယ်အင်္ဂါနေ့မှာဆက်ရောက်ပြန်တမ်းမှုရှိတဲ့ခီးစဉ်ပေါင်း440ကျော်ကိုဖျက်သိမ်းထားခဲ့ပြီးခီးစဉ်6000နီးပါးအတွက်အဆင်မပြေမှုတွေနဲ့ကြုံနေရတယ်လို့ဒီရင်ကွင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်
ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပမဲ့ New Year Eve နေ့တခုအကျိုးပွဲကိုအကြမ်းဖက်တိုက်ခတ်မှုကြံစီနေသူကိုရဲတပ်ဖွဲ့ကတရားစွဲဆိုလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာကြီးမားတဲ့ထိခိုက်ပျက်စီးမှုတွေဖြစ်ပေါ်စေနိုင်တယ်လို့ဆိုပါတယ်။အသက်20အရွယ်ဆိုမာလီနယ်ဘွားဩစတြေးလျနိုင်ငံသားကဟာမဲလ်ဘုန်းမြို့အလဲဖက်ဒရေးရှင်းယင်ပြင်မှာကျင်းပဖို့စီစဉ်ထားတဲ့နေ့တခုအကျိုးပွဲမှာတက်နိုင်သမျှလူအများဆုံးသေစေအောင်မောင်းမြန်တနက်နဲ့ပြစ်ခတ်ဖို့စီစဉ်နေတယ်ဆိုတဲ့တန်တရားနဲ့ဆွဲချက်တင်ခံထားရပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မှာကျင်းပမဲ့ဒီနေ့တခုပွဲတော်ဟာဒေသခံတွေအကြလူကြိုက်များတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်
။ဗြိတိရှတော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်မင်းသမီးမက်ဂန်မာကယ်ရိုရဲ့ထိမ်းမြားလက်ထပ်ပွဲကိုလာမယ့်နှစ်မေလမှာဝင်းစာရဲတဲ့အတွင်းမှာရှိတဲ့ George Kieran ဖျားဝိပုကျောင်းမှာကျင်းပမှာဖြစ်တဲ့အကြောင်း Kingston နန်းတော်ကအင်ကာနီမှာပြောဆိုခဲ့ပါတယ်လက်ထပ်ထိမ်းမြားပွဲကိုကျောင်းမှာကျင်းပဖို့အတွက်တော်ဝင်ဘီမာကြီးကခွင့်ပြုလိုက်ပြီလည်းဖြစ်ပါတယ
်
အခုဆက်လက်ပြီးတော့မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ပုပ်ယဟန်မင်းကြီး Francis နဲ့ပတ်သက်တဲ့သတင်းလွှာတွေကိုထုတ်လင်းမှာပါကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဟာရန်ကုန်မြို့ကြိုက်ဆန်ကွင်းမှာဒီကနေ့မနက်ပိုင်းဝတ်ပြုပူဇော်ပွဲကျင်းပမှာဖြစ်ပါတယ်ဒီပွဲကိုလူဒုမစ်ဆီယောတရားတော်လို့ခေါ်ပါတယ်ဒီအခမ်းအနားရဲ့သဘာဝကိုသိနိုင်အောင်အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်က Father Timothy ကိုကိုကြောင်တွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကက်သလစ်ခရစ်ယာန်ဘာသာဝင်တွေရဲ့ယုံကြည်မှုအရပုပ်ယဟန်မင်းကြီးဟာဘုရားသခင်ရဲ့တူဦးတဲ့သောကိုယ်စားလှယ်ပါအဲဒါကြောင့်ပုပ်ယဟန်မင်းကြီးနဲ့တွေ့ဆုံခွင့်ရတာဟာဘုရားသခင်နဲ့တွေ့ဆုံရတယ်လို့ပဲလို့ကက်သလစ်ဘာသာဝင်တွေကယုံကြည်ခံစားကြပါတယ်ပုပ်ယဟန်မင်းကြီးကဥဆောင်ကျင်းပမဲ့လူထုမစားတရားပွဲတော်ကိုကြုံရတာဟာအင်မတန်မှထူးခြားတဲ့အတွေ့အကြုံတစ်ရပ်ပဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကန်တာကီပြည်နယ် Holy Spirit ကက်သလစ်ဘုရားကျောင်းကဆရာတော်တစ်ပါးဖြစ်တဲ့ Father Timothy Cushanling ကရှင်းပြပါတယ
်ပုပ်ယဟန်မင်းကြီးကကျွန်တော်တို့ရဲ့ကျန်ရှင်ခရစ်တော်ဖျားရဲ့ကိုယ်စလဲတော်မြတ်ဖြစ်တဲ့ခရစ်တော်သခင်ကိုယ်၌ကိုယ်ကငြင်းချမ်းခြင်းရဲ့အရှင်ဘုရားငြင်းချမ်းခြင်းဖြစ်တဲ့ဖျားရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်အလယ်မှာရှိနေခြင်းအဖြစ်ဒီငြင်းချမ်းခြင်းကိုပြန်ပြောင်းမှကျွန်တော်ကအကောင့်တက်ပေါ်စေတယ်ချစ်ခြင်းမြတ်တာဖြစ်တဲ့ဖျားကိုတိုင်ရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်အလယ်မှာရှိတဲ့အခါမှာချစ်ခြင်းမြတ်တာကိုပြန်ပြောင်းမှရောင်ပြန်ဟပ်စေတယ်မစ္စတရားဆိုတဲ့ဒီချစ်ချင်းစားပွဲတော်မှာပြန်လည်ပါဝင်ခြင်းအဖြစ်ကျွန်တော်တို့တွေလည်းပြန်ပြီးတော့မှခွန်အားတိုးစေတယ်
။ Father Timothy ဟာချင်းပြည်နယ်မင်းတပ်ဒေသကလာတဲ့သူဖြစ်ပြီးပုပ်ယဟန်မင်းကြီးသတင်းသုံးတဲ့ Vatican ကျောင်းတော်မှာ၅နှစ်တာတင်ညာတင်ကြားခဲ့သူတူလည်းဖြစ်ပါတယ်။ဒီကနေ့ Jackson ကွင်းမှာကျင်းပမဲ့လူထုမစားတရားပွဲတော်ကိုဘယ်လိုအစီအစဉ်မျိုးတွေနဲ့ကျင်းပလို့ရှိသလဲဆိုတာကိုလည်း Father Timothy ကရှင်းပြပါတယ
်။ Mass လို့ခေါ်တဲ့မစားတရားချစ်ချင်းစာပွဲတော်ကြီးလို့ပဲပုံမှန်လို့ကျွန်တော်လက်လက်ပတ်ပတ်ပြောလို့ရပါတယ်အဓိက၄ပိုင်းရှိပါတယ်ခင်ဗျာနံပါတ်၁ကကျွန်တော်တို့ဒီဝတ်ပြုပွဲကြီးကိုအစပြုတဲ့အခါမှာဖျားရှင်ရဲ့ကောင်းကျင်းမြတ်လာခံယူပြီးတော့ဖျားရှင်ရဲ့ခွင့်လွှတ်ခြင်းကိုတောင်းခံရတယ်ဒုတိယပိုင်းကကျွန်တော်နှုတ်ကပတ်တော်လို့ခေါ်တယ်သူရမကြီးရနေပြီးတော့မှဒီစင်ဖျားရဲ့ကောင်းမြတ်တော်အရာတွေကိုပြန်ပြီးတော့မှမေချာဟောလာပေးတဲ့ခါမှာအဲ့ဒါကိုကြားလာတဲ့သူတွေကဒီစင်ကလုံးပြောင်းလဲခြင်းကိုအများကြီးရကြတယ်။တတိယပိုင်းကကျွန်တော်တို့ကပူဇော်တကာရလို့ခေါ်တယ်။ခရစ်တော်သခင်ရဲ့အသွေးတော်သားတော်ကိုဒီပြည့်ရဲ့အစင်းနဲ့ကျွန်တော်တို့ကပူဇော်ပတ်သက်ခြင်းဖြစ်တယ်။ပြီးတော့စတုထပိုင်းမှာကျတဲ့ပုရမင်းကြီးကနေပြီးတော့မှကျွန်တော်တို့အားလုံးပါဝင်တဲ့သူကက်သလစ်ပဲဖြစ်ဖြစ်ကျွန်တော်တို့ဒီမမစ်ဆွေဒီဗုဒ္ဓမွတ်စလင်ဟိန္ဒူပုဂ္ဂိုလ်တွေအားလုံးကိုပါသူကကောင်းကျင့်မင်္ဂလာပေးတယ်ဗျာ။
ခရစ်ယာန်ဘာသာဝင်တွေအနည်းစုပဲရှိတဲ့မြန်မာနိုင်ငံကိုအထူးသဖြင့်ကက်သလစ်ခရစ်ယာန်ဘာသာဝင်အနည်းစုပဲရှိတဲ့နိုင်ငံကိုသာသနာပိုင်ပုပ်ယဟန်မင်းကြီးကြွလာတယ်ဆိုတဲ့ကိစ္စကကမ္ဘာသတင်းလောကမှာအလေးထားပြီးတော့ဖော်ပြနေကြရတဲ့ကိစ္စပါအထူးသဖြင့်အခုကာလကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့အချိန်ခရစ်ယာန်ဘာသာဝင်တွေတော်တော်များများနေထိုင်ကြတဲ့ကချင်ပြည်နယ်မှာစစ်မီးမငြိမ်းနိုင်တဲ့အချိန်တွေနဲ့တိုက်ဆိုင်နေပြီးတော့မြန်မာနိုင်ငံကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုပ်ယဟန်မင်းကြီးကတမ်းပြီးတော့ခီးဆက်မယ်အဲ့ဒီမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့လည်းပုပ်ယဟန်မင်းကြီးကတွေ့ဆုံမှုရှိတယ်ဆိုတာကြောင့်ပုပ်ယဟန်မင်းကြီးရဲ့အခုခီးစဉ်ကိုနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြတာပါမနေ့တုန်းကနေပြည်တော်မှာပြောကြားခဲ့တဲ့ပုပ်ယဟန်မင်းကြီးရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာအကြောင်းတစ်လုံးမှမပါခဲ့ပါဘူးငြိမ်းချမ်းခြင်းနဲ့ချစ်ကြည်ရင်းနှီးမှုတွေအကြောင်းကိုပဲဦးစားပေးပြောခဲ့တာပါ Father Timothy ကတော့ပုပ်ယဟန်မင်းကြီးရဲ့ခီးစဉ်ကြောင့်မြန်မာနိုင်ငံအတွင်းငြိမ်းချမ်းခြင်းနဲ့မေတ္တာတရားတွေပို့ပြီးတော့ထွန်းကားလာလိမ့်မယ်လို့ယုံကြည်နေပါတယ
်ကယ်လေးဘာသာယုံကြည်သူများတမကပဲအခြားသောကျွန်တော်တို့တမမိတ်ဆွေညီကိုတွေလည်းသူတို့မှလည်းကြောင်းလဲမှုတော့အများကြီးရှိသွားမယ်။ဘာဖြစ်လို့လဲဆိုတော့ဘုံရမင်းကြီးကိုထိုးမြင်ရချင်းလိုက်ကသာသရုပ်က ဝမ်းသာမျက်ရည်ကျတယ်ဗျာအခုဖာသာပြောရတယ်ကက်သလစ်မဟုတ်တဲ့သူခရစ်ယာန်မဟုတ်တဲ့သူမွတ်စလင်ဗုဒ္ဓဟိန္ဒူတွေလည်းပုံရမင်းချင်းကိုကိုယ်တိုင်ကိုကြနှစ်ဖူးတွေ့တူတွေ့ဖုံးမြော်ရအချင်းအဖြစ်ဝမ်းသာမျက်ရည်တို့အများကြီးကျမယ်ဆိုဖော်ပြရဲခါသာကိုယ်လည်းအဲ့လိုမျိုးခံစားခဲ့ရတယ်ခုလိုချင်းအဖြစ်ကျွန်တော်တို့ကဒီဗမာပြည်ကငင်းချမ်းမယ်ကဘာကြီးကငင်းချမ်းမယ်အဲ့ဒါကြောင့်မို့ပူရမကြီးကနေပြတော့မှသူရဲ့ love and peace peace and love နဲ့သူကမြန်မာပြည်ကိုကြောင်ရမ်းတာဖြစ်ပါတယ်ခင်ဗျဒီချစ်ချင်းတရားအဖြစ်ဒီမြန်မာပြည်ရဲ့လူသားတိုင်းမှာကြောင်လဲချင်းကဘုပ္ပရမကောင်းမွန်တဲ့ငင်းချမ်းခြင်းကိုဖြစ်စေမယ်ဘုကောင်းမွန်တဲ့ချစ်ချင်းမြတ်တာအဖြစ်ခုနချင်းကိုဖြစ်စီမယ်ဆိုတော့တေချာတယ်ဗ
ျအခုမနေ့ပိုင်းမှာကျင်းပမယ်ရန်ကုန်မြို့ကြက်ဆန်ခွင်းကလူမှုမစားတရားပွဲတော်ရဲ့ရှေ့ဆုံးတန်းမှာအထူးပုဂ္ဂိုလ်တွေဖြစ်ဦးစားပေးနေရာချထားဖို့စီစဉ်တဲ့အခါသာသနာတွင်းဆင်းရဲချို့တက်တဲ့သူတွေနဲ့ကာယလောအားနဲ့အမြဲတမ်းဒါနပြုနေတဲ့သူတွေကိုဦးစားပေးရမယ်အကြောင်းလုပ်ငန်းရှင်တွေနဲ့ငွေကြေးချမ်းသာသူတွေကိုအထူးနေရာတွေကိုပေးမှာမဟုတ်တဲ့အကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်များအဖွဲ့ချုပ်ကထုတ်ပြန်တဲ့တင်းနာနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီလူလူမစားတရားပွဲတော်ကိုမြန်မာနိုင်ငံအတွင်းမှာရှိတဲ့ကက်သလစ်ခရိယန်ဘာသာဝင်တွေမကဘဲတခြားနိုင်ငံတွေကကက်သလစ်ဘာသာဝင်တွေပါလာရောက်ပြီးတော့ဆူတောင်းဝတ်ပြုကြမှာလည်းဖြစ်ပါတယ်။မနေ့ကကြာရင်တော့ပုံဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အဆုံးသတ်တော်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ
်။ကိုကျော်အောင်လေးပါရှင်ဆော့ဆော့ကကြားခဲ့ရတဲ့အတိုင်းပုံဟန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကနေငြိမ်းချမ်းရေးတွေမျှော်လင့်ချက်ရှိနေကြသလိုမနေ့ကနေပြည်တော်မှာပုံဟန်မင်းကြီးမိန့်ကြားခဲ့တဲ့အရေးပါတဲ့မိန့်ခွန်းတွေမှာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုခေါ်ဝေါ်တုံးဆွဲခဲ့ခြင်းမရှိတဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကစိတ်ပြတ်ခဲ့ကြပါတယ်။အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။နေပြည်တော်မှာမနစ်အင်္ဂါနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မိနစ်အနည်းငယ်ကြာတွေ့ဆုံပြီးပြောကြားတဲ့ပုံရဟန်းမင်းကြီးဖရန်စစ်ရဲ့မိန့်ခွန်းမှာဘာသာရေးနဲ့လူ့ခွင့်ရေးစံနှုန်းတန်ဖိုးတွေနဲ့ပတ်သက်လို့ရေပုံရသဘောမိန့်ကြားခဲ့ပါတယ်။အဲ့ဒီတဲမှာမြန်မာနိုင်ငံငြိမ်းချမ်းစေဖို့အစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်သက်အားရတယ်လို့လည်းပုံရဟန်းမင်းကြီးကမိန့်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူတိုင်းရဲ့လူကုန်တိုက်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုအခြေခံနဲ့ငြိမ်းချမ်းရေးကအရေးကြီးတယ်လို့လည်းအခုလိုပြောကြားခဲ့ပါတယ
်။
မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ရပါမယ်။လူတိုင်းရဲ့ကုန်တိုက်ခါနဲ့အခွင့်အရေးတွေကိုလေးစားမှုတိုင်းသားလူမျိုးစုတိုင်းနဲ့သူ့ရဲ့ဒလိထုံးစံဆင်လာသူ့ရဲ့ဒလိထုံးတန်းဆင်လာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘသူကိုမှချန်လှပ်မထားပဲအများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူထုစီတိုင်းအဖွဲ့တိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်ပေါ်လေးစားမှုစတာတွေပေါ်မှာခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါလေ
2013ခုနှစ်ကစပြီးပုံရဟန်းမင်းကြီးအဖြစ်တင်မြှောက်ချင်းခံရပြီးတဲ့နောက်ပုံရဟန်းမင်းကြီးဖရန်စစ်ဟာကဘာပေါ်မှာဖိနှိပ်ခံလူဒန်းစားတွေရဲ့အရေးနိုးကြားမှုရှိစေဖို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ရက်ကြောင့်မွတ်စလင်ဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ပုံရဟန်းမင်းကြီးကရိုဟင်ဂျာညီအစ်ကိုတွေအတွက်နှိပ်ကွပ်ခံနေရမှုအကြောင်းဝိုင်းဝန်းဆူတောင်းပေးဖို့ဗာတီကန်နန်းတော်မှာမိန့်ကြားခဲ့ပါတယ်။ဒါပေမဲ့နေပြည်တော်မှာပြောကြားတဲ့သူ့ရဲ့အဓိကမိန့်ခွန်းမှာတော့ရိုဟင်ဂျာကိုထည့်သွင်းခေါ်ဝေါ်ခြင်းမပြုခဲ့တဲ့အတွက်လူ့ခွင့်ရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ။နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
Hope really failed. He spoke out about the Rohingya when he was in the safety of being in Rome.
ဘူဟမင်းကြီးတကယ်ပဲပြက်ကွက်ခဲ့ပါတယ်။လုံကြုံတဲ့ရောမမြေမှာရှိနေခြင်းတော့ရိုဟင်ဂျာတွေအကြောင်းသူပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်တပ်အစိုးရနဲ့လူထုကပါအသေးချာစောင့်ကြည့်နေခြင်းမြန်မာနိုင်ငံကိုသူရောက်ရှိခြင်းမှာပြောဖို့လိုအပ်တဲ့အကြောင်းအရာကိုထုတ်ဖို့ပြောဆိုဖို့ပုံရဟမင်းကြီးပြက်ကွက်ခဲ့ပါတယ
်။ရိုဟင်ဂျာအတုံးနှုံးကိုထဲ့မသုံးဖို့မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ခေါင်းဆောင်တွေကအခြေအနေပိုဆိုးမသွားစေဖို့နဲ့မြန်မာနိုင်ငံတွင်းရှိကက်သလစ်ဘာသာဝင် 1.3 သန်းတို့အန္တရာယ်မကျရောက်စေဖို့ပုံရဟမင်းကြီးကိုခီးစင်မတိုင်ခင်မှာအကြံပေးခဲ့တာဖြစ်ပါတယ်။ပုံရဟမင်းကြီးအနေနဲ့ဒေါအောင်ဆန်းစုကြည်မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တီးတက်တွေ့ဆုံခဲ့ရမှာတော့ရိုဟင်ဂျာအရေးထည့်သွင်းပြောကြားနိုင်ခြင်းရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေထွက်ပေါ်ခဲ့ပေမဲ့ Brett Adams ကတော့အခုလိုထောက်ပြပါတယ
်။ It's no good saying things in private and then not saying them in public because the purpose of
တီးတက်တွေ့ဆုံခြင်းမှာပြောဆိုတဲ့စကားနဲ့အများပြည်သူကိုမိန့်ခွန်းပြောကြားချက်ဟာတထက်ထဲမရှိဘူးဆိုရင်ကောင်းတယ်လို့ပြောလို့မရပါဘူး။ဘာကြောင့်လဲဆိုတော့လူခွင့်ရေးကိစ္စကိုမြင့်တင်ဖို့နဲ့ရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်ကလူခွင့်ရေးချိုးဖောက်မှုနဲ့ငြိမ်းချမ်းနှိပ်စက်မှုကျူးလွန်သူတွေရဲ့အပြုတ်မှုပြောင်းလဲဖို့ဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒေါအောင်ဆန်းစုကြည်တို့နဲ့တီးတန့်တွေ့ဆုံခြင်းမှာပုံရဟန်းမင်းကြီးကဒါနဲ့ပတ်သက်လို့ဇုံတရား အလေးပေးပြောဆိုခဲ့ရင်တောင်မှပြည်ပြင်ပြောင်းလဲဖို့ဖိအားပေးတာမျိုးမတက်ရောက်ပါဘူး။တကယ်ကိုပြောဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုလူများရှိထုတ်ဖို့ပြောဆိုခြင်းမရှိဘူးဆိုရင်သူ့ရဲ့ခီးစဉ်ဟာရိုဟင်ဂျာတွေကိုတောင်ဒုက္ခရောက်စေနိုင်ပါတယ်
။ဒါပေမဲ့လည်းပုံရဟမင်းကြီး Francis ဟာဒီကနေ့ဗုဒ္ဓဘုရားနေ့မှာရန်ကုန်ကြိုက်ဆန်ကွင်းမှာလူထုနဲ့အတူမစ္စယာတရားတော်ဝိပုစုတောင်းပွဲကြီးကျင်းပဖို့ရှိပါတယ်။အဲ့ဒီမှာရိုဟင်ဂျာဒုက္ခတွေအရေးထွက်သွင်းပြောကြားဖို့များမျှော်လင့်ချက်ရှိမှရှိ Brett Adams ကိုမိကြည့်တော့
Yeah he should and you know maybe he will maybe
သူပြောကောင်းပြောပါလိမ့်မယ်အဲ့ဒီလိုသာပြောလာမယ်ဆိုရင်ကျွန်တော်တို့တကယ်ကိုဝမ်းသာအံ့ဩမိမှာပါဒါပေမဲ့လည်းဥပမာအနေနဲ့ပြောရရင်ဒေါအောင်ဆန်းစုကြည်နဲ့အတူမိန်ကွန်းပြောဆိုကြချိန်မှာရောဘိုးချုပ်မှုကြီးနဲ့တွေ့ဆုံချိန်မှာပါပိုဟမင်းကြီးကဒီကိစ္စကိုတည်တံ့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဒါကြောင့်ဒီကနေ့လူလူတွဲဆုံပွဲမှာသူပြောလိမ့်မယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒါပြီးရင်ပုံဟမင်းကြီးကဘင်္ဂလားဒေ့ရှ်ကိုဆက်လက်ပြီးတော့ထွက်ခွာမှာဆိုတော့သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ရိုဟင်ညာဆိုတဲ့အခေါ်ဝေါ်ကိုတုံးဆွဲလိမ့်မယ်လို့ကျွန်တော်မမြင်ပါဘူးဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ကိုရောက်ချိန်မှာပုံဟမင်းကြီးအနေနဲ့ရိုဟင်ညာလို့ခေါ်ဝေါ်တုံးဆွဲလိမ့်မယ်လို့ကျွန်တော်ထင်ပါတယ
် AI ခေါ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးရဲ့အရှိတောင်အာရှနဲ့ Pacific ဆိုင်ရာညွှန်ကြားရေးမှူးမင်းယူဟာကတော့ပုံရဟမင်းကြီးအနေနဲ့မြန်မာနိုင်ငံမှာပြောကြတဲ့သူ့ရဲ့ပထမဆုံးမိန့်ခွန်းမှာရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခဲ့ခြင်းမရှိတဲ့အပေါ်စိတ်ပြတ်မိပေမဲ့လည်းတိုင်းသားလူမျိုးစုအားလုံးအချင်းချင်းလေးစားဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ရေးပုံရဟမင်းကြီး Francis တိုက်တွန်းခဲ့တဲ့အချက်ကိုတော့ကြိုဆိုကြောင်းပြောဆိုခဲ့ပါတယ်ရှင်အခုလိုပုံရဟမင်းကြီး Francis နေပြည်တော်မှာမေကွန်းပြောမကြခင်မနေ့ကရန်ကုန်မြို့မှာဗုဒ္ဓဘာသာဗုဒ္ဓဘာသာအပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတော့မြန်မာနိုင်ငံဟာမတူညီတဲ့အရာတွေစုပေါင်းနေတာကြောင့်ဒါကိုသဘောထားကြီးကြီးနဲ့တန်ဖိုးထားပြီးချစ်ချင်းခင်ခင်နေထိုင်ကြမယ်ဆိုရင်ကမ္ဘာအလယ်မှာငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်နိုင်ကြောင်းမိန့်ကြားခဲ့ပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအပြည့်စုံကိုဆက်ပြီးတင်ပြမှာပါရှင်
ဟုတ်ကဲ့မြန်မာပြည်ခီးစဉ်ဒုတိယနေ့မှာပိုယဟန်မင်းကြီး Francis ဟာဗုဒ္ဓဘာသာခရစ်ယာန်အစ္စလာမ်ဟိန္ဒူဘာဟာရီဂျူးစတဲ့ဘာသာရေးခေါင်းဆောင်တွေနဲ့မနက်10နာရီမှာစိတ်မေရီကက်သီဒရယ်ဘုရားကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာပိုယဟန်မင်းကြီးကမင်ကြားခဲ့တာကိုကိုရင်ပါဝင်တယောက်ခဲ့တဲ့မြဝရီဆရာတော်ဦးဝရိယဝင်တာဘိဝင်တာကအခုလိုပြန်လည်မင်ကြားပါတယ်။အဲ
သူကပြောတဲ့အခါကျတော့မြန်မာနိုင်ငံဟာမတူတဲ့အလားတူကြည့်ရတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းပေါ့။ဒါကိုဒီတဲ့အလားတူပြောင်းရပြီးတော့ဒေါ်လာကြီးကြီးနဲ့အဲ့လိုချစ်ချစ်ချင်းချင်းနဲ့ကြားကြမှုဆိုပြီးငြိမ်းချမ်းတဲ့နိုင်ငံတစ်ခုကပါလို့ဖြစ်နိုင်လို့ဆိုတဲ့အကြောင်းပေါ့။အဓိကတော့ဒီကတော့မတူရဘူး။တံမိုးတစ်ခုလို့ပြောအဲ့ဒါလေးပဲ။ပြောကြလာကြအဓိကပြောတဲ့အချက်မှတော့အဲ့ဒါပြောကြလာပါ
။ပုံရံမင်းကြီးနဲ့တွေ့ဆုံစဉ်ဘာသာရေးခေါင်းဆောင်အသီးသီးကမြန်မာပြည်ကိုကြွအောက်လာတဲ့အတွက်ဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းပြောခဲ့ကြပါတယ်။ဗုဒ္ဓဘာသာကိုကိုစားပြုတက်ရောက်ခဲ့တဲ့မြဝရီဆရာတော်ကလည်းမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြောင်းကိုအခုလိုမိန့်ကြားပါတယ်
။ဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့လက်နက်ကိုင်နဲ့အုပ်စုတွေချင်းကမြန်မာကွန်မြူနီတီကအဲ့လိုသူတို့အနေနဲ့ဆွေးနွေးမှုတွေလုပ်ချင်တယ်။အဲ့ဒါကိုဘာသာရေးခေါင်းဆောင်ပုဂ္ဂိုလ်ရာသာပါဝင်မှတာလေပြီးတော့ဖြစ်အောင်ဖြစ်နိုင်တယ်။နောက်ပြီးလက်လက်ကြိုင်ပုဂ္ဂိုလ်တွေကြီးချင်းနေနေလို့တော့ဖြစ်နေတယ်မြေစာကြီးဆိုတဲ့အကြောင်းနော်။ဒီလက်လက်ကြိုင်ရဲ့ဒီဆိုတဲ့ဒီလောက်ကပြောရင်တော့စိတ်နှလုံးကြမ်းတမ်းတဲ့သဘောရှိတယ်ပြောလိုက်တယ်လေ။စိတ်နှလုံးကြမ်းတမ်းတဲ့ဒီလိုလို့တော့ဒီအင်တာနီးယားနဲ့ဒီမြေချမ်းကြီးဆိုတာမျိုးတွေခွင့်လွှတ်မှုတွေဆိုတာကြီးစိတ်မလို့ဒီလောက်ဘူး။သဘာဝရေးပုဂ္ဂိုလ်တွေဘာသာရေးဘက်ကစိတ်နှလုံးကြမ်းတဲ့ကောင်းကောင်းလေးဒီလိုဟာလေးတွေပါဝင်ပြီးတော့ဆောင်ရွက်ပါတာလေးဒီကြီးကပြီးပြီးတော့ကောင်းနိုင်မယ်ဆိုတော့အဲ့ဒါကိုဒီလည်းဒီပါလိုက်တယ်နော်
ပေါ်ရန်မင်းကြီးမြန်မာပြည်ကိုကြွောက်လာတဲ့အတွက်ဘာသာရေးကတစ်စက်နိုင်ငံညီညွတ်မှုကိုရနိုင်မယ်လို့မျှော်လင့်ကြောင်းလဲမြောက်ရီဆရာတော်ကဆက်လက်မိန့်ကြားပါတယ
်ပေါ်ရန်မင်းကြွလာတဲ့ပိစားဟာလေဒီဘာသာရေးဆိုင်မှာဘာသာရေးဆိုင်ရဲ့လက်ရှိမှုကပုံပြီးတော့မြင့်လာပြီးတော့ဘာသာရေးကိုကြောင်းပြီးပြီးတော့ဒီလိုမျိုးမျိုးတွေနိုင်ငံမျိုးမျိုးတွေတိကျနိုင်နေတယ်နိုင်နိုင်တယ်ခွင့်ရတယ်မြင်သားပါ
တွဲဆုံဘွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ကတွင်းရင်မှုဦးကျော်သူကလည်
းပုံရမင်းကြီးနဲ့ဆက်ဆံရတဲ့ဆက်ဆံကတော့ဒီနေ့ဒီတော့ကျွန်တော်လက်ရှိကြည့်ချက်တာလို့ရဒီအမှန်တော့သူ့ဘာသာနဲ့ဆက်ကြည့်သွားတာပဲဆက်ဆံရမယ်ဟာကျွန်တော်လည်းမမျှော်လင့်မဆက်ဆံရလို့ဆိုတော့ကျန်းကျင်းပါလာလို့နော်နောက်ပြီးတော့ပုံရမင်းကြီးဒါတဲ့အတွက်လည်းမြန်မာနိုင်ငံမှာလည်းငြိမ်းချမ်းရေးနဲ့ဒီပါလာမယ်လို့ကျွန်တော်အဲ့လိုမျှော်လင့်တာပေါ့နော် ။ဘာလို့အေဂျင့်နဲ့ပုဂ္ဂိုလ်ပြောက်ပြီးလာလဲဆိုတာ။ဒါအဲ့ဒီကနေငါမျိုးလေးအကျန်းသွားမှာပဲလို့ပြော။ဒါကျွန်တော်တို့ဘာသာစုဆောင်းမှကြည့်ရပါလို့နော်။
ပူယဟမင်းကြီးဟာဒီကနေ့မနက်ပိုင်းမှာအတီးတကူဆရာတော်ဥညာနေတရာနဲ့လည်းတီးကြားတွေ့ဆုံခဲ့တယ်လို့တနင်္လာနေ့ကလည်းတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်
အခုဆက်လက်ပြီးတော့ကချင်ပြည်နယ်မှာစစ်ဘေးတိမ်းရှောင်သွားတဲ့ကချင်ဒေသခံတွေစွန့်ခွာသွားတဲ့စိုက်ခင်းနဲ့ချမ်းမြေအဆောက်အုံနေရာတွေကိုမူလပိုင်ရှင်တွေထံပြန်လည်ပေးအပ်နိုင်ရေးပြည်နယ်အစိုးရကစီမံဆောင်ရွက်နေတာတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင
်2012ခုနှစ်ဇွန်လနောက်ပိုင်းတမတော်ထိုးစစ်ကြောင့်ကချင်ပြည်နယ်တွင်ဒေသခံတွေဟာသူတို့ရဲ့အင်အားအဆောက်အုံတောင်ယာနဲ့စိုက်ခင်းမြေတွေကိုစွန့်ခွာပြီးစစ်ဘေးတိမ်းရှောင်ခဲ့ရတာကြောင့်အဲ့ဒီနေရာတွေကိုဝင်ရောက်သိမ်းပိုက်ကလုပ်ငန်းတွေလုပ်နေကြကြောင်းဒေသခံတွေကပြောပါတယ်။ဒါကြောင့်အဲ့ဒီနေရာတွေကိုကိုကျိုးရှာတဲ့လူပုဂ္ဂိုလ်တချို့နဲ့ပုဂ္ဂလိကကုမ္ပဏီတွေဝင်ရောက်သိမ်းပိုက်ထားတာမျိုးဖျက်ဆီးတာမျိုးမလုပ်ကြဖို့ KIO အနေနဲ့သတိပေးတားမြစ်ရတာဖြစ်ကြောင်း KIA တပ်မ6ကဗိုလ်မှူးကြီးဇော်ကောင်ကပြောပါတယ်
။ခုကျွန်တော်ကြားရတာကဒီဝိုင်းမုံမြို့နယ်တွိုင်းမြစ်နှံပုံပုံကားလမ်းမှာရှိတဲ့စစ်ဘေးဆောင်ယူပါတွေရဲ့နေရာတွေပေါ့။ဒါကုမ္ပဏီတွေသိမ်းပြီးမှအဲ့တော့မှာငပြိုးပင်နဲ့ငပြိုးဆိုင်တဲ့ကုမ္ပဏီတွေဝင်နေလို့ဒီရင်အဲ့လိုကြားရတယ
်အခုလိုစေဘေးဆောင်ဒေသခံတွေရဲ့မြေနေရာအသိခံရတဲ့အမှုနဲ့ပတ်သက်လို့ကချင်ပြည်နယ်လွှတ်တော်မှာတိုင်ကြားမှုတွေအများပြားရှိကြောင်းဗမော်မျိုးကကချင်ပြည်နယ်လွှတ်တော်ကလည်းဦးစော်သိန်းကပြောပါတယ
်ဒီ2010နောက်ပိုင်းမှာလည်းစစ်ဖြစ်ပြီးတဲ့နောက်ပိုင်းမှာလည်းဟိုတချို့ကလည်းပြီးကြလွားကြဆိုတဲ့ခါကျတော့ကျိုးရောဘာကင်းနေရှိတယ်တချို့ကကျတော့ဥယျာဉ်နေလောက်ခါတာရှိတယ်မနေနိုင်တော့ပြီးတဲ့အခါကျတော့အခုကတချို့လုပ်ငန်းရှင်ကြီးတွေပုဂ္ဂလိကတွေကုမ္ပဏီကြီးတွေအဲ့ဒါကိုခတ်သိမ်းကြလို့ရှိတယ်တော်တော်ရှိကချင်ပြည်နယ်မှာအများဆုံးဖြစ်ပွားနေတာအဲ့ဒီကိစ္စတွေကျွန်တော်တို့လွတ်တော်ကူစရယ်များလည်းဒီကိစ္စကိုရှင်းနေရတာ
စီဝိုင်းရေးကုမ္ပဏီတချို့ကစေဘေးတင်းဆောင်တွေထွက်ပြေးသွားတဲ့နေရာတွေမှာစိုက်ခင်းတွေဝင်ရောက်လုပ်နေတာမျိုးရှိကြောင်းကချင်ငင်းငင်းကိုရဲ့တာဝန်ခံဒေါ်ခွန်ကြာကရှင်းပြပါတယ
်။ဒီကျမတို့မိစင်းနားနဲ့ဗမော်လန်းကတချို့ရွာတွေဆိုရွှေတူးလိုက်ပြီပေါ့။ရွှေတူးလိုက်တဲ့အခါမှာရွာရဲ့အရေးရောက်တော့မကြတော့ဘူးရှေ့။နောက်တချို့ကတော့အခုဆိုရင်တော့ဒီငပြောဆိုင်ခင်းနေပုံစံမျိုးရာဘာဆိုင်ခင်းနေပုံစံမျိုးနောက်တစ်ခုကတော့ဒီဝိုင်းမော်မျိုးနယ်မြေစင်းရုံးကဒီထွက်လာတဲ့စာရွက်အဲ့စာရွက်အရာဆိုလို့ရှိရင်တော့ဒီဒုက္ခတွေတွေရဲ့မြေပါပါနေတယ်။2012-13-14မှာအဲ့မှာအဲ့မြေကွက်တွေကိုတွေ့နေရတယ်ရှေ့။
ငင်းငင်းရရပြီးတဲ့အခါကချင်ဒေသခံတွေမိမိတို့မူရင်းနေရာကိုပြန်လာကြမှာဖြစ်တဲ့အတွက်ဒါဟု KIO အဖွဲ့ကအကာအကွယ်ပေးသွားလို့တဲ့ဆန္ဒရှိတယ်လို့ဗိုလ်မှူးကြီးစော်ကောင်ကပြောပါတယ်
။တကယ်လို့ပဲဆိုရင်ငင်းချင်းရတွေပါရလာရင်ပြည်သူလူစုတွေကခုနေရာကိုခုနေမျိုးပြန်လုဆောက်ရမယ်လေ။ဒါကြောင့်ပြန်လာရှင်ကျဲအဲ့နေမျိုးတွေကကြောက်သွားမှဆိုးလို့လေ။ပြောမယ်ဆိုလို့ပြည်သူလူထုရဲ့လုဆောက်ရနေမျိုးကိုကုမ္ပဏီတို့ဒီချလူတွေကမတင်းအောင်အဲ့ဒါကာကွယ်ပြောဆိုပေးတဲ့သဘောပဲ
ကချင်ပြည်နယ်မှာငင်းငင်းရရလာတဲ့အခါမူလမြေနေရာပန်ရှင်တွေကိုသူတို့နေခဲ့တဲ့နေရာတွေမှာပြန်လည်နေရာခြားထားပေးနိုင်ရေးအတွက်ကချင်ပြည်နယ်အစိုးရကစီမံလုပ်ဆောင်နေတယ်လို့လွှတ်တော်ကစလဲဦးစော်တင်ကပြောပါတယ
်အခုလောလောဆယ်အားဖြင့်ကျွန်တော်တို့ရေရှည်ငင်းငင်းရအတွက်လည်းဟိုပါအခုတော့အဆင်ပြေမဲ့သဘောရှိတော့ပြန်ရမှာတကုဒေသတူဒေသကြံရမယ်ဆိုတော့ရခင်မူလနေရာမှာဗျာနေထိုင်ရေးအတွက်ကိုကျွန်တော်တို့ဆောင်ရွက်နေတာတွေရှိပါတယ်။ဒါတွေကတော့ပြာရသွားမယ်သဘောရှိပါတယ်အဲ့ဒါ။အစိုးရအဲ့ဒီဒေသတွေမှာသိနာပြည်နဲ့ဘာမှမလုပ်မကင်မဲနဲ့ဟိုကုမ္ပဏီရတယ်သွားရောက်မလုပ်နိုင်ကြတယ်ရှိပါတယ်။အဲ့ဒါကြောင့်ဒါတွေတော့ပြန်ပြီးမှကျွန်တော်တို့စီစီပြီးပြည်နယ်အစိုးရအနေနဲ့ရောကျွန်တော်တို့လွတ်တော်ပိုင်းကရောဒါတွေကိုပြန်ဆောင်ရွက်ပြပါလိမ့်မယ်။
2012ခုမြေယာဥပဒေအရလူပုဂ္ဂိုလ်တဦးဟာမိမိတို့လုပ်ကင်နေတဲ့လေယာချမ်းမြေကို3နှစ်နဲ့အထက်ကင်းကွာသွားခဲ့ရင်အစိုးရကပြန်လည်သိမ်းယူခွင့်ရှိတယ်လို့ပြောထန်းထားပါတယ်။ကချင်ပြည်နယ်မှာအခုချိန်ထိ6နှစ်ကျော်ကြာလာတဲ့ဂျိုကြားစစ်ပွဲတွေကြောင့်စစ်ပေးဆောင်ပြည်သူတွေအိမ်မပြန်နိုင်သေးပဲစစ်ပေးဆောင်စခန်းတွေမှာနေနေရပါတယ်။ကချင်ပြည်နယ်ထဲမှာစစ်ပေးဆောင်စခန်း9ခုရှိပြီးဒုက္ခသည်ပေါင်း1သိန်းကျော်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်အတွက်အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီဘာသာရေးလူလက်ခွင့်လို့ပြောတဲ့အခါမှာဟိုအတော်အတင့်လို့ပြောမှာပေါ့လေဟိုဒန်တူလို့တော့ပြောလို့မရဘူးဥမာဆိုပါစို့လေ
ဒါကတော့ပုံရဟမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်သဘောထားအမြင်တွေသုံးသက်ဆွေးနွေးထားတာကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဥကျော်စန္ဒာနဲ့ဒေါ်လှလှတန်းတို့ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာစစ်နဲ့ညီညာရေးပေါ်တရုတ်ကြီးစိုးနေရင်းဆရာကောင်းစင်နဲ့ Asia Times မှာဘတ်တလက်နာရေးသားထားတာဖားပါတယ်တရုတ်ဆွေဟာမြန်မာတိုင်းရင်းသားလက်နက်ကင်တွေကိုပါပနနာကျူးဆွဲပြီးညီညာရေးမြန်မြန်ရရှိရတဲ့မဟာဗျူဟာအရာတည်ငြိမ်အောင်လုပ်နေရလို့ရေးသားထားတာဖြစ်ပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တို့ဟာနောက်လာကြရင်တတိယအကြော်ညီညာရေးဆွေးနွေးပွဲစတင်ပါလိမ့်မယ်အခုခါဒီဆွေးနွေးပွဲပေါ်တရုတ်ရဲ့လွှမ်းမိုးမှုကြီးထွားလာနေတာကငကူကရှုပ်ထွေးနေတဲ့ဒီဖြစ်စဉ်ကိုပုံမှုရှုပ်ထွေးစေပါတယ်မြန်မာအစိုးရနဲ့စစ်တပ်ကညီညာရေးညီလာခံမတိုင်ခင်တိုင်းရင်းသားအဖွဲ့တွေအားလုံး NCA ကိုလက်မှတ်ရေးထိုးစေခြင်းပါတယ်စစ်တပ်ကဆိုရင်လက်နက်စွန့်ပြီးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုသာလက်ခံမယ်လို့အပြတ်ပြောထားတာပါ။ဒေါ်အောင်ဆန်းစုကြည်ရဲ့21ပင်လုံညီညာရေးအစီအစဉ်ကိုအနောက်နိုင်ငံတွေကဝိုင်းဝန်းထောက်ခံကြပါတယ်။ရန်ကုန်သံတမန်အတိုင်းဝိုင်းကြားမှာ Peace Industrial Complex ညီညာရေးဆက်မှုရပ်ကွက်လို့လောင်ပြောင်ခေါ်ဝေါ်နေကြတဲ့ဒီအစီအစဉ်အတွက်ဒေါ်လာ3000ချီပြီးတော့ပံ့ပိုးခဲ့ကြပါတယ်။မြန်မာနိုင်ငံပေါ်မဟာဗျူဟာအရာစီးပွားရေးရာစိတ်ဝင်စားတဲ့တရုတ်ကတော့ဒေါ်အောင်ဆန်းစုကြည်နဲ့အနောက်နိုင်ငံတွေလူလာတဲ့ညီညာရေးပုံစံမျိုးကိုမလိုချင်ပါဘူး။သူတို့ရဲ့ရေရှည်အကျိုးစီးပွားကိုကာကွယ်နိုင်မဲ့မဟာဗျူဟာအရတည်ငြိမ်မှု strategic stability ကိုသာလိုချင်ကြတယ်လို့တရုတ်အစိုးရနဲ့နှိစက်သူတွေကဆိုကြပါတယ်။နေဆက်မှာစစ်ဖြစ်နေပြီးဒုက္ခသည်တွေဝင်လာမှာကိုတရုတ်ကမလိုလားပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်နက်စွန့်ပြီးအပြစ်ရသွားကြရင်လဲ UWSA အပါအဝင်တိုင်းရင်းသားလက်နက်ကိုင်တွေအပေါ်တရုတ်တို့ချုပ်ကန့်နိုင်ခွင့်ဆုံးရှုံးသွားနိုင်ပါတယ်။တရုတ်တို့ဟာရခိုင်ပြည်သားလုပ်ငန်းတွေအပါအဝင်ကျေပြန့်သောမဟာဗျူဟာကြီးမှန်းကျဲအတွက်ဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုအဆုံးချပြီးမြန်မာအစိုးရဘက်အစော်တင်လှုပ်ရှားနေကြတာပါရခိုင်ပြည်သူနာဖြစ်လာတော့အနောက်နိုင်ငံတွေကဝေဖန်ရှုတ်ချကြပေမဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့မှာစစ်မြောက်အောင်လှုပ်ထားတဲ့တရုတ်ကတော့မဝေဖန်ပဲကြားဝင်စစ်ဆေးဖို့ကန့်လှန့်လိုက်ပါတယ်ရခိုင်မှာစုဘူးတောင်းချမှုတွေအထူးသဖြင့်ရိုဟင်ဂျာစစ်သွေးကြွတွေပုံများလာရင်တရုတ်အကျိုးစီးပွားထိခိုက်နိုင်လို့လည်းဖြစ်ပါတယ်မြန်မာညီညာရေးအတွက်အနောက်နိုင်ငံတွေက NGO တွေအရက်ဖက်အဖွဲ့အစည်းတွေကိုဥတီအလေးထားကြပေမဲ့တရုတ်ကတော့လိမ္မာပတ်နက်စွမ်းနဲ့ပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့စွမ်းအားကိုကျူးဆွဲချုပ်ကင်ပြီးသူတို့အကြိုတွယ်လှုပ်ဆောင်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးပူယဟမင်းကြီး Francis ဟာမြန်မာနိုင်ငံမှာရောက်ရှိစဉ်ရိုဟင်ဂျာဆိုတဲ့စကားလုံးကိုထည့်မပြောပဲညီချင်းရေးဆောင်ကျင်းဖို့တောင်းဆိုခဲ့တဲ့ဆိုတဲ့ခေါင်းကြီးနဲ့ The New York Times တင်စာမှာရေးသားချက်ကနေကောက်နှုတ်တင်ပြလိုပါတယ်2013ခုနှစ်ကပိုယဟမင်းကြီးစတင်တင်မြှောက်ခံခဲ့ရပြီးတဲ့နောက်အင်အားရှိတဲ့ဖိနှိပ်ခံလူတွေရဲ့ဘေးဒုက္ခတွေနဲ့ပတ်သက်လို့ဒိုးချမှုရှိစေဖို့ပိုယဟမင်းကြီးဟာရှေ့ဆောင်ကြိုးပမ်းခဲ့သူတူဖြစ်ပါတယ်။ပထမကမ္ဘာစစ်ကအာမေးနီးယားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုဟာ genocide ဖြစ်တယ်လို့ပိုယဟမင်းကြီးကခေါ်ဆိုလိုက်တဲ့အတွက်တူရကီကဒေါသထွက်ခဲ့သလို1994ခုနှစ်ကရဝန္ဒါလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားစဉ်ကခရီးရန်ဘာသာခေါင်းဆောင်တွေစိတ်ငြိမ်ခဲ့မှုအတွေ့လဲသူကတောင်းပန်ခဲ့တာဖြစ်ပါတယ်။တခါလွန်ခဲ့တဲ့3လကမြန်မာစစ်တပ်ကမွတ်စလင်လူနည်းစုတွေပေါ်နှိပ်စက်ခဲ့မှုနဲ့ပတ်သက်လို့ရိုဟင်ဂျာညီအစ်ကိုတွေပေါ်နှိပ်စက်မှုလို့ပိုယဟမင်းကြီးကပြစ်တင်ရှုံချခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်္ဂါနေ့ကနေပြီးတော့မှမြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့အတူရပ်ပြီးစစ်ရာရှိတွေတန်တမန်တွေတဝက်ပြည်နေတဲ့ခမမှာရိုဟင်ဂျာအရေးကိုတင်ပြနိုင်ဖို့အခွင့်အရေးရခဲ့ပြီးမယ်ပူဟာမင်းကြီးအနေနဲ့ရိုဟင်ဂျာစကလုံးသုံးဖို့တတိထားရှောင်ခဲ့တာဖြစ်ပါတယ်။သူကိုကက်သလစ်ခေါင်းဆောင်တွေကအခြေအနေပိုမဆိုးစေဖို့ နိုင်ငံတွင်းရှိကက်သစ်လူဦးရေအတွက်အန္တရာယ်ဖြစ်စေဖို့ရိုဟင်ဂျာစကလုံးမတုံးဖို့အကြံပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဝေဖန်သူတွေကတော့မတရားတဲ့လုပ်ရပေါ်အခုလိုသတိထားပြောဆိုလိုက်ခြင်းဟာကဘာကိုအထောက်ဆုံးပြောနိုင်တဲ့ပူဟမ်းမင်းကြီးရဲ့ဂုဏ်သိက္ခာကိုညွှန်းနွမ်းစေနိုင်တယ်လို့ထောက်ပြခဲ့ကြပါတယ်။ပူဟမ်းမင်းကြီးတင်းလာနေ့ကရန်ကုန်ဆက်ရောက်ခဲ့စဉ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အရင်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးကသူ့ရဲ့ Facebook မှာမြန်မာနိုင်ငံမှာဘာသာရေးခွဲခြားဆက်ဆံမှုမရှိတဲ့အကြောင်းပူဟမ်းမင်းကြီးကိုပြောကြားခဲ့တယ်လို့တင်ခဲ့ပါတယ်။ဒါကြောင့်လဲပူဟမ်းမင်းကြီးဟာတိတာတဲ့ပြောဆိုမှုတွေလုပ်လိမ့်မယ်လို့လူအခွင့်အရေးအဖွဲ့တွေကတွက်ဆခဲ့ကြတာဖြစ်ပါတယ်။တချို့တန်တမာတွေကတော့ရိုဟင်ဂျာစကလုံးကိုပိုယဟန်မင်းကြီးထဲ့မပြောခဲ့တာကအကောင်းဆုံးဖြစ်တယ်လို့ယူဆကြပါတယ်။ပိုယဟန်မင်းကြီးနဲ့ဒေါန်ဆန်းစုကြည်မိကွန်းပြောကြားခဲ့တဲ့ ICC ခန့်မှန်ကနေထွက်လာပြီးရုရှားတာမတ်ကြီးနီကိုလိုင်လစ်စတိုဘတ်တော့ဖ်ပြောကြားခဲ့တာကတော့သတင်းမီဒီယာနဲ့အထူးသဖြင့်လူအခွင့်အရေးအဖွဲ့တွေရဲ့ညှော်မှန်းချက်တွေကသိကူမြင်မာနေတာဖြစ်တယ်။တကိုးပြရိတ်တုံးပြီးအံ့ပွေရာဖြစ်ရလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြတာဖြစ်တယ်။လောလောဆယ်အခြေအနေမှာတော့ပူယဟမင်းကြီးအနေနဲ့သူ့တကိုးပြရိတ်တော်ကိုပြနိုင်မဲ့အခြေအနေမရှိတာတွေ့ရတယ်လို့ပြောကြားခဲ့တဲ့အကြောင်း The New York Times သတင်းစာမှာထောက်ပြထားပါတယ်ရှင
်။ဦးကျော်စန္ဒာနဲ့ဒေါ်လလတန်တို့ကကောက်နှုတ်တင်ပြခဲ့တာပါရှင်။ဆက်လက်ပြီးတော့လည်းနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်ကတင်ဆက်မှာပါ။
ဒီနေ့မင်းတင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားတွေရဲ့တိုက်ရိုက်ပြေကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယေကနေတီတီကလေးလွတ်တာကိုပြောချင်ရင် idiom အသုံးရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လလတန်တင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့ကိုသားညုံဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရမှာပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကျူးစွားရတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းရင်းကတော့လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့ပုံရဟန်းမင်းကြီးခီးစဉ်နဲ့မြန်မာနိုင်ငံရဲ့အခြေအနေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ကက်သလစ်ဘာသာဝင်တွေရဲ့လေးစားကြည်ညိုအလေးမြတ်ထားသူပုံရဟန်းမင်းကြီးဟာအခုဆိုရင်မြန်မာနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်ပုံရဟန်းမင်းကြီးတဦးအနေနဲ့မြန်မာနိုင်ငံကိုကြောက်ရွံ့လာတဲ့ပထမဆုံးအကြိမ်တမိုင်းဝင်ဖြစ်ရလို့ဆိုနိုင်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ရတဆွေးရနဲ့ဗာတီကန်ကြားမှာဆက်ဆံရေးနှွေးထွေးမှုပြတ်ရုပ်လည်းဖြစ်တယ်လို့ပဲမြန်မာနိုင်ငံတွင်းမှာဒီဘာသာပေါင်းစုံချစ်ကြည်ရေးညီညာရေးတွေအတွက်ထိရောက်တဲ့သတင်းစကားဖြစ်လိမ့်မယ်လို့လည်းယူဆမှုတွေကရှိပါတယ်ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ Daily Life အစီအစဉ်မှာတော့ပိုယမင်းကြီးခီးစဉ်ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဘာသာပေါင်းစုံချစ်ခင်တည်မြှောက်မှုတွေဖြစ်ဖို့အတွက်ဘလောက်အထောက်ပံ့ဖြစ်စေမလဲဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်ကြီး၃ဖိတ်ခေါ်ထားပါတယ်ကက်သလစ်ဘာသာဖွံ့ဖြိုးရေးတွေဖြစ်တဲ့ Father Yun Wah Father John နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဒေါက်တာမနန်တူးကြတို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်အရင်ဆုံး Father Yun Wah ကိုဖိတ်ခေါ်ကြပါတယ် Father Yun Wah ကြားပါလားခင်ဗျာ
โอเคကြားပါတယ်ခင်ဗျာကြားပါ
တယ်โอเค Father ဤအခုဆိုရင်ပုံရမ်းမင်းကြီးမြန်မာနိုင်ငံမှာဒီနေ့ဆိုလဲငင်းငိမ့်နဲ့ပတ်သက်လို့သူ့ရဲ့မိခွန်းထဲမှာထည့်ပြောသွားပါတယ်ခင်ဗျာအဲ့တော့အရင်ဆုံးမြန်မာနိုင်ငံတွင်းကကက်သလစ်သာနာပြန့်ပွားမှုနဲ့ကက်သလစ်သာနာတည်ရှိမှုအခြေအနေလေးကိုကျွန်တော်တို့အရင်ဆုံးမေးဆက်ပေးပါလား
ဟိုစနေရဆွတ်လောက်ကတည်းကပေါ့လေနော်ဒီ Dutch နဲ့ Spain တွေစာပြီးတော့မှကိုလာတဲ့အချင်းကစပေါ်လေနော်နောက်ပိုင်းမှာပြည်မေဖုန်ကြီးတွေပြည်တိဖုန်ကြီးတွေ ဝင်လာတယ်။နောက်ကချင်ပြည်နယ်ဆိုလို့ရှိရင်လည်းပဲဒီကလွန်ပန်ဖုံးတော်ကြီးတွေ1936လောက်ကတည်းကနေစပြီးတော့မှသာသနာပြုလာတယ်ပေါ့လေနော်။ဆိုတော့ကြာပါပြီ900ပြည့်မိနစ်ကဒီသာသနာကက်သလစ်သာသနာဝင်လာတာ900ပြည့်တဲ့အထိမ်မတောင်လုတ်ခဲ့ပြီးပါပြီ
။နောက်တစ်ခုသိကျင်တာကမြန်မာနိုင်ငံထဲမှာဒီဘာသာရေးအရလွတ်လပ်ခွင့်ပေါ်ထူးပြဆိုရင်ပြောမယ်ဆိုရင်ကက်သလစ်ဘာသာကကျွန်တော်တို့ဒီလောက်လူကြီး3000ကျော်လောက်ရှိမှထင်ပါတယ်လူနည်းစုလို့ပြောလို့ရပါတယ်။အဲ့တော့ဒီလူနည်းစုဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ခွင့်နဲ့ပတ်သက်ပြီးတော့အရင်တုန်းကမြန်မာနိုင်ငံဟာတော်လေးဝေဖန်ခံခဲ့ရပါတယ်။အဲ့တော့အခုအချိန်ဒီမှာရောကချင်ပြည်နယ်မှာဖြစ်ချာတိုင်းသာဒေသမှာဖြစ်ကက်သလစ်ဘာသာဝင်တွေပါဝင်ဘာသာရေးလွတ်လပ်ခွင့်အချိန်နဲ့ပတ်သက်လို့ရောဖာသာဘလူးရှိမြင်ပါလဲဗျာ။
ဒီဘာသာရေးလွတ်လပ်ခွင့်လို့ပြောတဲ့အခါမှာဟိုအတော်အတင့်လို့ပြောမှာပေါ့လေဟိုတန်းတူလို့တော့ပြောလို့မရဘူးဥမာဆိုပါစို့လေအရင်တော့ကားတိုင်တွေကိုယွာဝင်းယွာထွက်ကျွန်တော်တို့ကားတိုင်တွေကိုစိုက်ထူတဲ့အခါမှာချိုးခိုင်းတာတွေရှိတာပေါ့နော်အဲအခုအဲ့ဒါတော့ဒီလောက်မရှိတော့ဘူးပေါ့လေအဲအခုကဘာပြန်တွေ့လာနိုင်တယ်လဲဘာပြန်တွေ့လာတယ်လဲဆိုတော့အော်စစ်တပ်ရှိတဲ့နေရာစစ်တပ်ရောက်တဲ့နေရာတိုင်းမှာစေတီပထိုးတွေပေါ်ပေါ်လာတာကိုတွေ့ရတယ်။အဲနောက်တစ်ခုကဒီဖျားကြောင်းအဆောက်အဦတွေစောက်တဲ့အခါမှာပေါ့ဟိုသူ့စီပင်ဥပဒေရှိလို့တော့ဖြစ်မှာပါ။အများစုဖြစ်တဲ့ဘုရားဘာသာနဲ့အနည်းစုဖြစ်တဲ့ခရိယန်မှာတော့နည်းနည်းဟိုအတင်ကွဲတာပေါ့
။မနေ့တုန်းကတော့ပုံဟန်းမင်းကြီးကိုတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တွားရောက်ပြီးတော့တွေ့ဆုံပါလေတွေ့ဆုံနှုတ်ဆက်တဲ့အခါမှာတော့ဘာသာရေးလူမျိုးရေးရခွဲခြားမှုတွေမြန်မာပြည်မှာမရှိပါဘူးဆိုပြီးတော့သူကပြောပါတယ်ခင်ဗျာအဲ့တော့ဘာပြောပုံရမ်းမင်းကြီးအခုလိုကြွားရောက်လာတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နောက်တစ်ခုကဘာသာပေါင်းစုံချစ်ချစ်တင်မြတ်ရေးငြိမ်းချမ်းကိစ္စတွေကိုဘယ်လောက်ထိအထောက်ပံ့ဖြစ်စီမယ်လို့ဖာသာယုံကယုံကြည်ပါလဲခင်ဗျာ
ပြောတဲ့အတိုင်းဖြစ်ပါစေလို့ဆုတောင်းပါတယ်ဟုတ်ကျွန်တော်ကကချင်ပြည်နယ်ဆိုတော့လေနော်ဒီအခုဆွေရှောင်းတွေထားခဲ့ရတဲ့ကျောင်းတွေဖျားကျောင်းတွေအဆောက်အဦတွေကိုကြည့်ပြီးတော့မှကျွန်တော်တကယ်ခံစားရတယ်။ဖျားကြောင်တချောင်းကိုကျွန်တော်တွားရတယ်။အဲ့ဒီနေရာမှာရှင်းလင်းပြီးတော့မှကျောင်းဖျောင်းတိုင်းတွေထွန်းပြီးတော့မှပြန်ပြီးတိုက်ရှင်းရေလောက်တာပေါ့။ဒါမှအဲ့မှာမြင်တာကဘာလဲဆိုတော့ဒီယုတ်တုတွေပေါ့ကျွန်တော်တို့ကက်သလစ်ကဗုဒ္ဓဘာသာလိုပါပဲ။အဲယုတ်တုတွေရှိတယ်။ဟိုယဟန္တာတွေရဲ့ယုတ်တုတွေရှိတယ်။အဲ့ဒီနေရာတွေမှာဟိုတနတ်တန်ရာတွေ၊ဓာတ်တန်ရာတွေအဲ့လိုမျိုးတွေ့ရတယ်ပြီးလို့ရှင်ဘုရားကျောင်းမှာရှိတဲ့ဒီဟိုတန်ရှင်းတဲ့အရာတွေပေါ့နော်ကျွန်တော်တို့ဟိုဆူတောင်းတဲ့အခါမှာအဲတုံးတဲ့ဥပြုတဲ့အခါမှာတုံးတဲ့အတုံးအဆောင်တွေရုပ်တုတွေကိုတခါဟိုမြေကြီးဘက်ကိုတွန်းချပြီးမှဟိုမတန်ရှင်းလုပ်ထားတာပေါ့လေပြီးလို့ရှင်ဒီကျွန်တော်တို့ဟိုဗုဒ္ဓဘာသာနဲ့ရှင်မယ်ဆိုလို့ရှင်တော့အဲစေဒီပထိုးဆိုတာကျွန်တော်တို့ဖနှက်ချုပ်ပြီးတော့ချုပ်ပြီးတော့မှဝင်ရတာရှိတယ်ကျွန်တော်တို့ကိုယ်တိုင်ဖနှက်ချုပ်ပြီးတော့ရိုးရိုးသေးသေးဝင်ပါတယ်ဒါပေမဲ့အခုကျွန်တော်တို့ဖြစ်နေတာကျွန်တော်တို့ဘုရားကျောင်းတင်မှာဆိုလို့ရှင်တော့အဲ့ဒါမျိုးမရှိဘူးလေနော်ဘုရားကျောင်းမှန်တီးလျက်နဲ့ဖြည့်စည်တာမျိုးတွေဟိုမတတ်မရှင်းမဖွယ်မရလုပ်တဲ့ဟာတွေရှိတယ်ဒါကျွန်တော်ကိုယ်တိုင်တွေ့တဲ့အတွက်ကြောင့်မလို့တိုက်ပွဲဖြစ်လို့ဖြစ်တာလည်းဖြစ်နိုင်တာပေါ့လေဒါပေမဲ့ဘာသာရေးဘက်ကနေကြည့်မယ်ဆိုလို့ရှင်တော့တိတ်စိတ်မချမ်းသာဘူးပေါ့နော
်ဖာသာဂျွန်အခုခုနကကျွန်တော်တို့ဆွေးနွေးသွားလို့ပါပုံရိပ်မင်းကြီးမြန်မာနိုင်ငံရောက်လာတယ်ဖာသာဂျွန်ရဲ့အမြင်ပုံရိပ်မင်းကြီးအခုကြွားရလာတဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများယူဆပါလဲဖာသာဂျွန
်ဟုတ်ကဲ့ပါအခုပုံရိပ်မင်းကြီးမြန်မာပြည်ကိုဒီလိုကြွားလာခြင်းဟာကျွန်တော်တို့ဒီအားလုံးပြည်ရဲ့တိုင်းပြည်တစ်ပြည်တည်းတည်းမဟုတ်ဘဲနဲ့အားလုံးဒီမြန်မာပြည်သူတွေဒီအားလုံးအတွက်ဒီ image ကောင်းသွားတာပေါ့အလုံးဒီဝန်သားရှာကြည့်မျိုးရှာအဖြစ်သွားတာပေါ့နော်မြန်မာဆိုတဲ့ဒီမြန်မာပြည်ဆိုတဲ့မြန်မာလူမျိုးတွေဆိုတဲ့အရာကိုပတာကပူပြီးကြည့်ရှေတဲ့အရာတွေဖြစ်သွားတဲ့အတွက်ကြောင့်အထူးပဲဒီမင်္ဂလာရှိတယ်လို့ပဲပြောရမှာပေါ့နော
်ဖာသာဂျွန်ခုနကဖာသာယွန်ကဆွေးနွေးသွားတဲ့အထဲမှာတော့ဘာသာရေးအရာတချို့နေရာမှာဒန်းတူမဟုတ်တဲ့အခြေအနေလေးမျိုးတွေတော့ရှိတယ်ပေါ့နော်အလူနေစုဘာသာဝင်အနေနဲ့ဒီအခြေအနေကိုရောပုံရမ်းမင်းကြီးကဘယ်လောက်ထိလက်တွေ့ကျကျသိနိုင်မယ်ယူဆပါလဲ
ပုံရမ်းမင်းကြီးကလည်းပဲသူသိနိုင်တဲ့အခြေအနေတော့ရှိနိုင်တယ်ဘာလို့လဲဆိုတော့ဒီကျွန်တော်တို့ဒီကက်ဘိနက်ကြီးတွေနဲ့ဆရာတော်ကြီးတွေနဲ့အစီအမဲဒီဖြစ်ပေမှုတွေအများကြီးရှိတဲ့အတွက်ကြောင့်ဟိုအနည်းငယ်ကတော့ပုံရမ်းမင်းကြီးကလည်းပဲသိနိုင်တယ်လို့တော့ထင်ပါတယ်ခင်ဗျ
ကျွန်တော်ဒေါက်တာတူဂျာဖိတ်ခေါ်ကြပါတယ်ကချင်းပြည်နယ်ဒီမိုကရေစီပါတီကပါဒေါက်တာတူဂျာကနိုင်ငံရေးလဲလုပ်နေတော့ကျွန်တော်နိုင်ငံရေးဘက်ကဆွေးနွေးကြပါတယ်အဓိကတော့လက်ရှိမြန်မာနိုင်ငံမှာညီငယ်ရေးလုပ်ငန်းစဉ်တွေလုပ်နေတယ်ပိုယမ်မီဂျီရဲ့ဒီမိကုန်းထဲမှာလည်းညီငယ်နဲ့ပတ်သက်လို့တော်တော်လေးလေးပြီးပြီးတော့ပြောသွားတယ်ခင်ဗျာအဲ့တော့ညီငယ်နဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအထောက်ပံ့ဖြစ်စေနိုင်မလဲဒေါက်တာတူဂျာရဲ့အမြင်သိလိုပါတယ
်အခုလို့ပို့ပြမင်းကြွားရောက်လာတဲ့အတွက်ကြောင့်ကျွန်တော်ညီမနိုင်ငံမှာပြည်ဆောင်နေစေဖြစ်တဲ့ဒီပြည်ကြမ်းရဲ့ပိုရင်းမြန်မြန်ဆန်ဆန်တော်မြင်လာလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်ပြည်ဟာနည်းရဲ့ရည်ချက်ကလည်းဒီမြန်မာနိုင်ငံမှာအဓိကဒီလူတွေလိုလားနေတဲ့ဒေါ်လာချက်ကိုဖြည့်ဆည်းပေးနိုင်ဖို့ဖြစ်ဖြစ်ဆက်လက်ဒါကြောင့်ဆက်ပြီးနားလည်းပေးရပါတယ်။ဒါကြောင့်ပြည်ဟာနည်းရဲ့အရင်ကသူမိမာခဲ့တဲ့စကားတွေလည်းရှိပါတယ်။အဲဘာသာရေးနဲ့ဒီဟိုဒီဘာသာရေးလူဆောင်တဲ့ပုဂ္ဂိုလ်ဒီဘာသာရေးကောင်းဆောင်တဲ့အနေနဲ့လည်းအဲ့နာရီပြည်ရှင်နာလေဘူလို့အပ်တယ်တော့အတမလေးကပြည်သူလူထုနဲ့ဘာသာသူတွေနဲ့ပေါင်းစည်းဆက်ဆံတဲ့နေရာမှာဘုရားစီပြီးချုံးမြောင်းနေတဲ့ဆိုတဲ့အဲစကားအဆုံးမျိုးနဲ့ရှိပါတယ်အဲရောက်ပါအခုကျွန်တော်တို့ကဒီအဲပြောမယ်ဆိုလို့ရှိရင်တော့ဘာသာရေးနဲ့နာရီကိုတူပြီးအဲပြီးရှားခွဲခြားတာလို့မရတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဒီဘာသာသူတွေလည်းပြည်သူတွေဖြစ်တယ်ပြည်သူတွေလည်းဘာသာသူတွေဖြစ်တယ်ဒါကြောင့်လို့ပို့ရနေလာကြီးကအဲဒီသာသနာရေးအဲဒီစားတဲ့မဟုတ်ပဲနဲ့ဒီတန်းဒီမှာအဓိကလိုအပ်နေတာဗာလိစာကိုလာရောက်ဖြည့်ဆည်းပေးဖို့ဒါအားပေးကူညီဖို့အဓိကအချက်တစ်ခုဖြစ်နေတာပြည်ရတဲ့အတွက်ကြောင့်ကျွန်တော်နိုင်ငံရေးဒီညီကြေးတည်ဆောက်မှုအတွက်တော့အများကြီးအလားအလာကောင်းလာနိုင်တယ်လို့မြင်ပါတယ်အခုတို့မိကြားတဲ့မိကုန်းဒီမှာလည်းဒါဒီပဲပါနေတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဂူဒီပုံရမင်းကြီးကဆိုလို့ရှိရင်မလည်းဖြန်မနေ့၈နိုင်မှာလူသူနဲ့တွေ့ဆုံပြီးတော့မိကုန်းပြောမှာဖြစ်ပါတယ်အဲ့အတွက်ကြောင့်မလို့ဆိုလို့ရှိရင်ကလစ်ဘာသာဝင်တွေရောတခြားဘာသာဝင်တွေရောအခုဆိုလို့ရှိရင်အဲ့မိကုန်းပြောမဲ့ဂျက်ဆန်ကွင်းမှာသူစုယုံပြီးတော့အခုညာကလေးကတော့ရောက်နေပါတယ်အဲ့ထဲကဒီတဦးဖြစ်တဲ့ Morin Kundong ကိုကျွန်တော်ဒီမတိုင်ခင်ကနေပြီးတော့ကြိုပြီးတော့ဆက်သွယ်မေးမြန်းထားရတယ်ကျွန်တ
ော်တို့ကတော့အရန်ကြော်တာပေါ့တခါမှဒီပမာပြီကိုမရောက်ဘူးလေသူကလည်းကျွန်တော်တို့အကူအထားကပုံရမ်းကြီးလာမယ်ဆိုတော့ကျွန်တော်တို့ဘာသာသူကတော့ရမ်းကြော်နေကြတာပေါ့လေမနေ့ကရှင်းနိုင်ခွဲချက်မှကျွန်တော်တို့ကဒီဟိုလေပုံရမ်းကြီးနဲ့တွေ့ရမှာလေဒီစားပေါ့ဟိုဘယ်လိုပြောမလဲစုတောင်းချင်းလောက်ပါလေအဲ့ဆိုဒီညစားမှာကျွန်တော်တို့ကရှင်းနိုင်မှတကားထုတ်မယ်ဆိုကျွန်တော်တို့ရှင်းနိုင်ရောက်မှနေပြီးတော့အဲ့ဒီကိုဟိုချက်ကဆိုင်ကိုတွားမယ်တွားပြီးမှအဲ့မှာပဲတညလုံးအဲ့မှာကျွန်တော်တို့ကတော့အကုန်အဲ့ဘာမှမပါတော့ဘူးအဲ့အချီလေးနဲ့ပေါ့နော်အဲ့မှာဟိုကျွန်တော်တို့တီရှပ်လေးပုံရမင်းကြီးအိမ်ဟိုအင်ဂျီလေးပေါ့အဲ့လာပဲဝတ်သွားမယ်အဲ့အချီကမှကျွန်တော်တို့ဖျားဖို့ပြုမဲ့ပစ္စည်းတွေရယ်အဲ့ဒီချက်မလို့ပြီးထားတဲ့ရပ်တောင်ရယ်အဲ့အခါလေးတွေယူသွားမယ်
ဟုတ်ကဲ့မနေ့ပြန်ဆူတောင်းပွဲပေါ့နော်အဲ့ဒီဆူတောင်းပွဲကိုမတ်ခွန်တောင်တို့ဒီကက်သလစ်ဘာသာဝင်နေပြင်တခြားဘာသာဝင်တွေကလာကြတာရှိပါလားဥပမာဆိုခရစ်ယာန်တခြားဘပ်တစ်တွေ
လာရောလာလာပေါ့ဟုတ်ကဲ့လာပါရယ်သူတို့ကတော့ကျွန်တော်တို့ဒီလာပြီးတော့လေဟိုဟိုထူးချင်လဲဆိုတာနဲ့ကျွန်တော်တို့ကတာဒနာထဲမှာရှိတယ်အဲ့မှာအကုန်နာမည်ဟိုမတ်ပုံတင်နေပါရယ်အကုန်လို့ပဲကျွန်တော်တို့ကတ်ပြီးချုပ်ပြီးပြီလေ
ဟုတ်ကဲ့ဒါကတော့ Morin Kundong မှာတစ်ဆက်ထဲပါပဲအခုဂျက်ဆန်ကွင်းမှာညကလေးကနေလို့ဆူယုံနဲ့ထဲမှာဆီယာမဘန်ထွေတူဦးလည်းပါဝင်ဖြစ်ပါတယ်ဆီယာမဘန်ထွေကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဆီယာမဘန်ထွေဆီယာမဘန်ထွေကူဒီပိုယမ်မင်းကြီးရဲ့ပွဲအတွက်ကူညလေးကနေပြီးတော့ဂျက်ဆန်ကွင်းမှာသွားဆောင်နေပြီဆိုတော့ပိုယမ်မင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့ဘာတွေများမျှော်လင့်ပါလဲခင်ဗျာ
ဩကျမတို့ကမျှော်လင့်တာတော့တခြားမဟုတ်ပါဘူးမြန်မာနိုင်ငံမှာတကယ်လို့များပိုယမ်မင်းကြီးကကောင်းညွှန်ပေးခင်လေမြန်မာနိုင်ငံကိုခြေဆက်ရတဲ့မြန်မာနိုင်ငံကိုလူကြီးတွေမှာတကယ်ပဲသူ့ရဲ့ခြေတော့ကိုထွတ်ထွတ်ချအားရှင်ကျမတို့နိုင်ငံကကဘာအလယ်မှာပေါ့အဆုံးကိုတဖြည်းဖြည်းကြောက်ရောက်လာတဲ့မြန်မာနိုင်ငံကတဖြည်းဖြည်းမြန်မာကမ္ဘာအလယ်မှာတင့်တယ်လာမှအေးချမ်းတရားဝတ်ပြောတဲ့နိုင်ငံကြီးဖြစ်လာမယ်လို့မျှော်လင့်တယ်အဲဒီနိုင်ငံမှာတကယ်ပဲဒီတင်နေထိုင်ကြတဲ့နိုင်ငံမျိုးနဲ့သူ့အားလုံးကတကယ်ပဲအဲ့လိုမျိုးငြိမ်းချမ်းခြင်းအေးချမ်းခြင်းတရားဝတ်ပြောခြင်းခံစားမှုတွေအကြီးကြီးကိုခံစားရရှိမယ်လို့မျှော်လင့်ပါတယ
်ကျွန်တော်နောက်ထပ်တော့ချင်းတူဖိတ်ခေါ်ကြပါလေကိုနေဦးလင်းမလေးရှားနိုင်ငံပါ
ကဲပါဗျာဝန်တာတရားပါပဲကြားရတာဒီအားလုံးကတော့ဒီကိစ္စကတော့ကျွန်တော်ဗုဒ္ဓဘာသာဆီဖြစ်ပါငယ်ညမှာရောက်တာလေးကြားပြီဆိုတဲ့အခါကျတော့ကျွန်တော်အမြင်ပြောရရင်တော့ဒေါက်အဆန်းစုကြည်ရဲ့ဒီဥဆောင်မှုပေါ့နော်ဒီလောက်ရက်လေးတစ်ခုကတော့တော်တော်ကြီးကိုတိုင်းပြည်ပြည့်ရှေ့ရောက်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာနိုင်ငံရေးနိုင်ငံရဲ့ငြိမ်းချမ်းရေးသူပြောပြောနေတဲ့ဟာမိုနီဖြစ်မှုပေါ့နော်လူအဖွဲ့အစည်းရဲ့ဘာသာရေးရောပါဟာမိုနီဖြစ်မှုကိုရှေ့တန်းရောက်အောင်အများကြီးလုပ်ပေးခဲ့တဲ့ဒီဟာကိုတော့ကျွန်တော်ခိုင်ခိုင်မာမာထောက်ခံပါတယ်
ပြန်ပြီးတော့ဖာသာယုံအောင်ဖိတ်ခေါ်ကြပါလေဖာသာကကူကဒီကချင်ဒုက္ခတွေအတွက်လဲကူညီစောက်ရှောက်နေရဲ့ဘုန်းတော်ကြီးတပါဖြစ်တယ်ဆိုတော့အခုဒီအခြေအနေတွေဘာပြောပုံရမ်းမင်းကြီးလာပြီးတော့လဲသွားတဲ့လာပြီးတော့ကြွားရောက်လာတဲ့အတွက်ကြောင့်မလို့လူနေစုဖာသာဝင်နေပေါ်မှာမြန်မာဆွေရအာနာဝိုင်းတွေကတော့မြန်မာလူများစုကဖြစ်စီပို့ပြီးတော့နားလည်တာနိုင်မလားကချင်ဒုက္ခတွေတွေအတွက်ကဘယ်လောက်ထိအထောက်ပံ့ဖြစ်စေနိုင်မလဲလို့ယူဆပါလဲခင်ဗျာ
ဒီ IDP နဲ့ပတ်သက်ပြီးတော့မှကျွန်တော်ဆရာတော်တွေဖုံးတော်ကြီးအဖော်တွေကိုပြောဘူးလေအခုဒီကျက်ကဆန်ရန်ကုန်ကို IDP တွေကဒီလောက်အများကြီးတွားနိုင်မှာမဟုတ်ဘူးဟိုရဟန်းကြီးအလဲသူရဲ့ဒုက္ခကိုသိမှာမဟုတ်ဘူးဖြစ်နေလို့ရှင်တော့ဒီကမ့်တိုင်းကိုတွားပြီးတော့မှကမ့်တိုင်းကဒီဗီဒီယိုကလစ်လေးတွေသူ့ကိုကြိုးဆိုတယ်နှုတ်ဆက်တယ်ဆိုတဲ့ကလစ်လေးတွေကိုယူသွားပေးကြပါလို့ကျွန်တော်အကြံပေးပူတယ်ဆိုတော့ကျွန်တော်ရဲ့ဟိုရွေးချက်ပေါ့နော်ရွေးချက်ကတော့ဒီ IDP တွေအဲဒုက္ခရောက်နေတဲ့ဥစ္စာကိုယဟန်မင်းကြီးအနေနဲ့တကယ်ပဲဟိုသူခံစားနိုင်မလားပေါ့နော်ကျွန်တော်တို့ဟိုဆ ्याम တ်တော်လပန်ခွန်ကြာသူရဲ့ Facebook မှာရေးတာတွေ့လိုက်တယ်အဲဒီလူကြီးတွေကိုဟိုပွေဖက်တာချက် IDP တွေကိုပွေဖက်တာကိုမင်းကြီးလေလို့သူရေးတာကိုတွေ့ရတယ်အဲကျွန်တော်လည်းအဲ့လိုပဲခံစားရတယ်
ကျွန်တော်တခုမေးချင်တော့နည်းနည်းတော့ sensitive ဖြစ်ပါတယ်မြန်မာနိုင်ငံမှာအခုရခိုင်မြောက်ပိုင်းအခြေအနေမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ပိုရမ်းမင်းကြီးကပြောခဲ့ဆိုခဲ့တာရှိတယ်ဥမာ Ranger ဆိုတဲ့အုံနှုံးပေါ့ဒီအုံနှုံးမတုံးဖို့ဆိုပြီးတော့မြန်မာနိုင်ငံဘက်က Catholic Guardian ကနေပြီးတော့ပြစ်တိုက်ခံခဲ့တယ်လို့သိရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ Father John ကသဘောထားတစ်ခုအများပြောဖို့ရှိပါလား
အဲ့ဒါဆိုတော့နိုင်ငံရေးဖြစ်သွားပြီးပိုရမ်းမင်းကြီးအနေနဲ့အဲ့ဒီအုံနှုံးကိုလည်းဘယ်သူမတွေ့တုံးတာမတွေ့ဘူးပေါ့လေအခုလောလောဆယ်ဒီကိုရောက်လာတဲ့အခါပေါ့
ဟုတ်ကဲ့
အဲတော့သူလည်းသတိထားတယ်ဒီမှာလေကျက်လီအတင်းတော်မှာကနိုင်ငံရေးနဲ့ဘာသာရေးကိုခွဲခြားထားတာရှိတယ်ဆိုတော့သူဒီကိုလာတာလည်းပဲသူကြီးညာထားတာတော့ဒီမှာရှိတဲ့ဘာသာဒီအနည်းဆုံးအနည်းစုဖြစ်တဲ့ကက်လစ်အတင်းတော်ကိုဘာသာဒီကိုလာပြီးတော့မှသူရဲ့တိုးစုပေါ့နော်အဲလာပြီးချီရှုအားပေးတယ်လို့ပြောလာတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီရခိုင်အရေးနဲ့ပတ်သက်တာတော့ကျွန်တော်လည်းပူရဟန်းမင်းကြီးကိုတော့ဒီလောက်ကြီးမပြောစီချင်ဘူးဒါနိုင်ငံရေးဖြစ်တဲ့အတွက်ကြောင့်မလို့ဟိုနိုင်ငံကောင်းဆောင်တဲ့အနေနဲ့ဟိုစီစဉ်တာတော့ကိုကောင်းတယ်လို့ပြောချင်တယ်ဆိုတော့အခုပူရဟန်းမင်းကြီးလာတာလေနော်အဲကျွန်တော်တော့ဟိုနေမင်းကြီးထွက်လာတယ်ကျွန်တော်တို့အတွက်အလေးရောလို့ကျွန်တော်မြင်တယ်သူ့အရင်ပေါ့ဒီရပူရဟန်းမင်းကြီးရဲ့အရင်အခုတော့ရဟန်းတာလို့ခေါ်ပါတယ်သူ့ကို saying John Paul II ဗောနော်သူခေတုန်းကမြန်မာပြည်ကိုလာဖို့ရှိတယ်လို့ပြောတယ်အဲသို့တော်လည်းပဲမြန်မာနိုင်ငံကအဲ့ဒီအချိန်မှာဒီနိုင်ငံရေးအခက်အခဲကြောင့်မလို့အဲ့ဒါကြောင့်မလို့ပူရဟန်းမင်းကြီးကိုလည်းမတော်ခိုင်းမလို့ပြောတယ်အဲပူရဟန်းမင်းကြီးလာပြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အတွက်မြန်မာပြည်မြန်မာချက်ရောင်းချီပေါ်လာပါပြီအခုဒီလည်းပဲလာမှာပါအဲနိုင်ငံကောင်းဆောင်တဲ့အနေနဲ့ရှိစက်ပြီးတော့မှပို့ပို့ပြီးတော့မှကောင်းအောင်ပို့လို့ငင်းချမ်းရေးကိုမြန်မာလေးရအောင်ကျွန်တော်တို့ဟိုတိုင်းသူပြည်သားတွေပြောနေတဲ့ဒီစစ်မှန်တဲ့ဖက်ဒရယ်ကိုအမြန်တိဆောက်ပေးနိုင်ဖို့ရဟန်းမင်းကြီးလာရချိုးလဲနတ်မှာပါလို့ပြောချင်တယ
်ဟုတ်ကဲ့ပါခင်ဗျာဖာသာယုံကကျေးဇူးပါကျွန်တော်တို့ဒိုင်ရိုက်လီလိုက်အစီအစဉ်ချိန်လဲဆစ်သွားလို့ပါကျွန်တော်တို့အဓိကပါဝင်ဆွေးနွေးပေးတဲ့ဖာသာနှစ်ပါးဖြစ်တဲ့ဖာသာယုံနဲ့ဖာသာဂျွန်ကျေးဇူးများကြီးတင်ပါတယ်ဒါအပြင်နောက်ထပ်ဝင်ရောက်ဆွေးနွေးထားတဲ့ဒေါက်တာမနန်းတူကြောက်လည်းကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့ဒိုင်ရိုက်လီလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ကောင်းညုံတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစည်းအဝေးမှာရှင်ထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်2019ခုနှစ်နိုဝင်ဘာလ9ရက်နေ့ကိုကွန်မြူနီဝါဒရဲ့ရိုက်ခတ်မှုဒဏ်ခံရသူများအမှတ်တရနိုင်ငံလုံးဆိုင်ရာနေ့အဖြစ်သတ်မှတ်ကြေညာပြီးဖိနှိပ်အုပ်ချုပ်တဲ့ကွန်မြူနီဆိုးရတွေရဲ့လက်အောက်မှာနေထိုင်ခဲ့ရသူတွေဆက်ပြီးနေထိုင်နေရသူတွေရဲ့ရုန်းကန်မှုကိုသမ္မတဒေါ်နယ်ထရမ့်ကအထူးမိမောင်းထိုးပြလိုက်ပါတယ်။အဲဒီနေ့ဟာရုရှားမှာဘော်ရှေဗစ်ဒေါ်လာရေးဖြစ်ခဲ့တဲ့နှစ်တရာပြည့်နှစ်ဖြစ်ပါတယ်။ဗလာဒီမီယာလီနင်ဦးဆောင်တဲ့အဲဒီဒေါ်လာရေးကဆိုဗီယက်ပြည်ထောင်စုထူထောင်ဖို့လမ်းဖောက်ပေးခဲ့တာပါ။အဲဒီနေ့ကနေစလို့ဆိုဗီယက်ပြည်ထောင်စုမှာလူအများအပြားကိုတပ်ဖြတ်တာနဲ့တုတ်တင်ရှင်းလင်းတာလူကြောင်ဖြစ်တဲ့ငမုတ်ခေါင်းပေါင်းမှုဂူလက်အလုတ်ကျန်းစခန်းတွေရဲ့စိုးဝါးရက်စွတ်မှုတွေကြောင့်လူပေါင်းတန်း20ကနေ30အထိတည်ဆုံးခဲ့ကြရတယ်လို့ပညာရှင်တွေကခန့်မှန်းပါတယ်။သမ္မတအင်ဗျူတော်ထုတ်ပြန်ချက်တစ်ခုမှာ ကွန်မြူနစ်အစိုးရအားလုံးရဲ့ဘေးဒဏ်ခံစားခဲ့ကြရသူတွေကိုသမ္မတထရမ့်ကဂုံပြုဖော်ပြထားပါတယ်။ကွန်မြူနစ်ဝါဒဟာလွတ်လပ်မှု၊တရားဝါပြောမှု၊လူသားဘဝဂုံတိတ်ခါတို့နဲ့နှိုင်းရှင်လို့မရတဲ့နိုင်ငံရေးအယူအဆဖြစ်တယ်လို့သမ္မတကပြောပါတယ်။လွန်ခဲ့တဲ့ရာစုနှစ်တွင်ကမ္ဘာတဝန်းကကွန်မြူနစ်အာဏာရှင်အစိုးရတွေဟာလူပေါင်းတန်းတရာကျော်ကိုတပ်ပစ်ခဲ့ပြီးနောက်ထပ်မရေမတွက်နိုင်တဲ့လူတွေဟာမတော်မတရားလုပ်ခံခဲ့ကြရ၊အကြမ်းဖက်နှိပ်စက်ခံရ၊မဖော်ပြနိုင်တဲ့ထိခိုက်ပျက်စီးမှုတွေနဲ့ကြုံခဲ့ကြရပါတယ်။လူမျိုးရေးဆိုတဲ့လောက်ကျန်လီဆယ်ထားမှုအောက်မှာအဲ့ဒီလှုပ်ရှားမှုတွေဟာဖျားသခင်ပေးထားတဲ့လွတ်လပ်စွာကိုယ်ခွင့်မှု၊လွတ်လပ်စွာသင်ပင်ဖွဲ့စည်းမှုနဲ့ကျွန်တော်တို့အလေးမြတ်ထားတဲ့မရေမတွက်နိုင်တဲ့တခြားအခွင့်အရေးတွေကိုအပြစ်မဲ့လူလူစီကနေအစီအစဉ်တကြလူယူခဲ့ကြပါဗျ။လွတ်လပ်ရေးကိုမျှော်လင့်တောင်းတသူတွေကိုအတင်းအဓမ္မနီလန်းအကျမ်းဖက်နီလန်းနဲ့ထိတ်လန့်ကြောက်ရွံ့အောင်လုပ်တဲ့နီလန်းတွေသုံးပြီးနှိမ်နှင်းခဲ့ပါတယ်လို့သမရထရမ်ကပြောပါဗျ။ကွန်မြူနစ်ဝါဒကြောင့်အသက်ဆုံးမရသူတန်းတရာထဲမှာလွန်ခဲ့တဲ့ရာစုနှစ်တွင်ကွန်မြူနစ်အစိုးရတွေရဲ့လက်ထဲမှာတည်ဆုံးခဲ့ရသူတွေလည်းပါဝင်ပါတယ်။ဒါပေမဲ့ကွန်မြူနစ်ဝါဒရဲ့ရိုက်ခတ်မှုဒဏ်ခံရသူများအမှတ်တရနိုင်ငံလုံးဆိုင်ရာနေဟာကွန်မြူနစ်အစိုးရတွေလက်ထဲကနေလွတ်မြောက်ခဲ့သူတွေနဲ့အဲ့ဒီအစိုးရတွေလက်အောက်မှာဆက်ပြီးနေထိုင်နေကြရသူတွေကိုဂုံပြုတဲ့နေလည်းဖြစ်ပါတယ်။ကွန်မြူနစ်ဝါဒအောက်မှာဒေဆုံးခဲ့ရသူတွေဘေးဒုက္ခဆက်ပြီးခံစားနေကြရသူတွေကိုဒီကနေ့ကျွန်တော်တို့အမှတ်ရနေပါတယ်။သူတို့ကိုအမှတ်ရတဲ့အနေနဲ့ရောကမ္ဘာတဝန်းလွတ်လပ်မှုနဲ့အခွင့်အလမ်းတွေပြန်ပွားစေဖို့ရဲရင်စွာတိုက်ခိုက်ခဲ့သူတွေရဲ့အရှုံးမပေးတဲ့စိတ်ဓာတ်ကိုကုန်ပြူတဲ့အနေနဲ့ပါပိုပြီးတောက်ပပိုပြီးလွတ်လပ်တဲ့အနာဂတ်ကိုလူလားတောင့်တသူအလုံးအတွဲလွတ်မြောက်မှုရဲ့အလင်းရောင်ထွန်းလင်းတောက်ပစေရေးကုညီလှုပ်ဆောင်ဖို့ခိုင်မာတဲ့တန်ဋိဌံကိုကျွန်တော်တို့နိုင်ငံအနေနဲ့ထတ်လောင်းအာမခံလိုက်ပါတယ်လို့သမ္မတထရမ့်ကရေးထားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
နားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်ပုတ်တဘူးနေနေခင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီကိုဇော်ဝင်းလိုင်ကပြောပြမှာပ
ါမြောက်ကိုရီးယားနိုင်ငံကသူ့ပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေနဲ့ကဘာကဝိုင်းဝန်းပစ်တင်ရှုံချမှုတွေကိုဆန့်ကျင်ပြီးတိုက်ချင်းပစ်ဒုံးကျည်တစည်းကိုအင်္ဂါနေ့ကပြုတ်လွတ်လိုက်တာမှာဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့ဒီတိုက်ချင်းပစ်ဒုံးကျည်ဟာအရင်ကမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တဲ့ဒုံးကျည်တွေနဲ့ပိုဝေးပြီးပိုမြင့်တဲ့ဒေသကိုရောက်ခဲ့တယ်လို့ပြောပါတယ်။နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆင်ကလည်းမြောက်ကိုရီးယားဟာအခုလိုတိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့မှုဟာအင်းနီးချင်းနိုင်ငံနေတာမကဘဲဒေသအတွင်းနဲ့ကမ္ဘာလုံးဆိုင်ရာတည်ငြိမ်မှုကိုအထင်ကိုမရှိချင်းချောက်ရာရောက်ကြောင်းပြောပါတယ်။မြန်မာနိုင်ငံကို၄ရက်ကြာဒေသဆိုင်ကြီးကြွလာတဲ့ပိုဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးပြင်မှုရောက်လာကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ Jackson ခွဲမှာတွေ့ဆုံမဲ့ဝတ်ပြုစုတောင်းပွဲအခမ်းအနားကျင်းပဖို့ရှိနေပါတယ်။အခုကျွန်တော်တို့အတန်းလွင့်နေတဲ့အချိန်မှာတော့ပြည်သက်အများပြားဟာ Jackson ခွဲထဲမှာအပြည့်လူနေပါရောက်နေကြပြီလို့ဆိုပါတယ်။အင်္ဂါနေ့အစောပိုင်းကတော့ပိုဟမ်မင်းကြီးဟာမတူညီတဲ့ဘာသာတွေအကြညီညွတ်မှုရှိကြဖို့နေပြည်တော်မှာပြောကြတဲ့မင်းကွန်းအတွင်းထက်သွင်းပြောကြခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့ဝါဟာရကိုတုံတုံဖော်ပြခဲ့ခြင်းမရှိပါဘူး။စီတော့ခေါ်နိုင်ငံတကာအမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကော်မတီကိုကြီးကြပ်ကူကွယ်ရတဲ့ကုလသမဂ္ဂကျွမ်းကျင်သူများအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေရဲ့အခြေအနေကိုစုံစမ်းဖော်ထုတ်ပြီး6လအတွင်းအထူးအစီရင်ခံစာတင်သွင်းဖို့မြန်မာအစိုးရကိုမြစ်တာရက်ခံလိုက်ပါတယ်။ကုလသမဂ္ဂလက်အောက်ခံအမျိုးသမီးများဘောခွဲကြတဲ့ဒီစီတော်အဖွဲ့ကပြီးခဲ့တဲ့သတင်းပါအတွင်းဂျနီဗာမှာကျင်းပတဲ့ပုံမှန်ဆွေးနွေးပွဲကနေအဲ့ဒီဆုံးဖြတ်ချက်ကိုချလိုက်တာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံကိုအစီအခံစာတင်သွင်းရမှာပါ။ကမ္ဘာပေါ်မှာလူသိများထင်ရှားတဲ့အင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေကျွန်းပေါ်မှာရှိတဲ့မိတောင်ကြီးဟာအင်္ဂါနေ့မှာဆက်လက်ပောက်ကွယ်နေပြီးမိတောင်ကနေမုတ်ထုတ်တဲ့ပြားတွေဟာနှစ်မိုင်ခွဲအမြင့်ရှိတဲ့တောင်းနဲ့ချီတဲ့ခီးရှိပြီးတော့တောင်းနဲ့ချီတဲ့ခီးသွားတွေဟာခီးသွားမသွားနိုင်ပဲပိတ်မိနေကြပါလေ။
ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ပုတ်တဘူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.